ဇနီးပြုတယ်ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးကနမောရဏတရားဟောကြားပြီးရည်စဲချခြင်းအမြတ်တမ်းပြုခြင်းကိစ္စဆောင်ရွက်ပေးမယ်။သာသနာတော်နှစ်2556ခုနှစ်မြန်မာကောဇာတက္ကရာ1384ခုနှစ်တပေါင်းလာစဉ်3ရက်ခရစ်နှစ်2013ခုနှစ်မလ14ရက်ကြာသာပတိနေ့မှာစတိုင်းတောင်ရများဆက်ကြကြောင်းတိုက်တို့လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကရန်ကုန်မြို့လမ်းမတော်မြို့နေအနော်ယထာလမ်းမှာနေထိုင်ကြတဲ့တက္ကະဥခင်စိုးတက္ကမတော်ကြီးချင်းမိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကနှစ်စဉ်လိုပဲများဆက်ကြကြောင်းတိုက်တို့လာရောက်ပြီးပရိယပရိပတ်သာသနာတော်ကိုထမ်းဆောင်နေကြတဲ့တန်ဃာတော်340တို့အားအာယုံခါမှာမုတ်တီစွန်းဆက်ကလှူဒန်းခြင်းတန်ဃာတော်340တို့အားနေလေခါမွန်မြတ်သောစွန်းခဲဝဲဘောဇင်များဆက်ကလှူဒန်းခြင်းတန်ဃာတော်340တို့အားညနေခါဖြောရင်စေပစ္စည်းများလောင်းလူကြခြင်းဆိုတဲ့တနေ့တာအတွက်လာရောက်ပြီးတာဝန်ယူပြီးကုသိုလ်လုပ်ငန်းများကိုစီပူကြတယ်သုမတဘာမြတ်စေချာကြောင့်တိုက်တန်ဃာတော်ရှင်မြတ်များအတွက်ဈေးပရိသာပင်အဖြစ်နှစ်သိန်း5000ကျပ်တန်ဝတ်ဈေးပစ္စည်းဝတ္ထုများပညာရေးပရိသာပင်အတွက်နှစ်သိန်း5000ကျပ်တန်ဝတ္ထုပစ္စည်းများမြတ်စေချာမာနရကဆရာတော်အားတသိန်းကျပ်တန်ဝတ္ထုပစ္စည်းများလူတန်းချင်းတန်ကြီးကလိုအပ်ရာရာပစ္စည်းလေးပါအတွက်5000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းဆိုတဲ့ဒါနာကောင်းမှုကျောင်းတိုက်ပြည့်ရှိယောဂီသူတော်စင်များလောကသမဝန်ထမ်းများအားလည်းပဲကြွေမွေးအိတ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုတရဏဂုံသုံးပါးနဲ့တကွာတိလာတော်မြတ်ကိုခံယူဆောက်တည်ခြင်းပရိတ်တရားတော်မြတ်ကိုလေးလေးစားစားနာယူကြခြင်းဤကဲ့သို့တိလာကောင်းမှုဘာဝနာကောင်းမှုများကိုလည်းပဲကြိုးစားအားထုတ်တယ်အဲ့တော့ယနေ့ဘုန်းကြီးကနမောရဏတရားလိုင်းနာကျင့်သုံးပွဲရာတရားဖြစ်နေဂုံရှိသူနဲ့ဂုံမဲ့သူဆိုတဲ့ကောင်းစီနဲ့ဘုန်းကြီးကဟောပြီးတယ်တသက်တာအတွက်လိုင်းနာကျင့်သုံးဖို့ဘုန်းကြီးတို့လောကမှာလောကီရေးရာလောကုတ္တရာရေးရာမှာအတွေ့အမြင်မှန်ဖို့အရေးကြီးပါတယ်တရားအားထုတ်တဲ့နေရာမှာလည်းပဲတမ္မာဒိဋ္ဌိအမြင်မှန်ခြင်းတမ္မာသင်္ကပ္ပအတွေးမှန်ခြင်းဒီပညာမဂ်ခင်နှစ်ပါးဟာအရေးကြီးတဲ့အတွေးမြင်မှန်မှနောက်ကအပျော်အဆိုးအပြူအမူအတမွေးဝမ်းကြောင်းအလုံးမှန်ကန်ပြီးတော့နောက်ဆုံးမှာဘုန်းကြီးတို့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုသွားနိုင်တယ်လောကီရေးရာမှာလည်းပဲနေစဉ်ဘဝမှာအတွေးမြင်မှန်ဖို့အရေးကြီးတယ်ခုတရားတွေနားကြတယ်ဘာဖြစ်လို့လဲအတွေးမြင်မှန်ဖို့စာပေတွေဖတ်ရှုတယ်အတွေးမြင်မှန်ဖို့မသိလို့ရှိရင်ဆရာသမားတွေကိုမေးမြန်းတယ်အတွေးမြင်မှန်ဖို့အတွေးမြင်မှန်မှမှန်ကန်တဲ့လမ်းကြောင်းပေါ်ရောက်ပြီးတော့ကိုယ့်ရဲ့ကာယကံလှုပ်ရှားမှုဝစီကံပြောဆိုမှုအလုံးဟာမှန်ကန်တဲ့လမ်းကြောင်းပေါ်ရောက်ပြီးတော့ကုသပါရမီတွေတဖြည်းဖြည်းနဲ့နှလုံးသားမှာပြည့်အကုသိုလ်တရားတွေတဖြည်းဖြည်းနဲ့ကျင်းပြီးတော့နိဗ္ဗာန်မျက်မှောက်ပြုရတာအဲ့တော့ဘုန်းကြီးတို့လောကီရေးရာလောကုတ္တရာရေးရာမှာမှန်ကန်သောအမြင်မှန်ကန်သောအတွေ့အတွေ့မြင်မှန်ဖို့သိပြီးတော့အရေးကြီးတယ်အဲ့ဒီအတွေ့မြင်မှန်ဖို့အတွက်တရားပွဲတွေကျင်းပပြီးတော့တရားနာကြရတယ်ဒါတောင်မှကိုယ့်ရဲ့ဆုံးဖြတ်ချက်ဉာဏ်ပေါ်မှာမူတည်ပြီးတော့မှန်ကန်တဲ့အတွေ့မှန်ကန်တဲ့အမြင်ဆိုတာဖြစ်ပေါ်တယ်တခါတည်းရန်တရားတွေနာတယ်ကိုကမဆုံးဖြတ်နိုင်မဝေဖန်နိုင်ဘူးဆိုရင်အမှားကိုအမှန်ထင်သွားတတ်သေးတယ်ပေါ့ဒါကြောင့်မို့ဘုန်းကြီးကအတွေးမြင်မှန်ဖို့အတွက်ဂုံရှိသူနဲ့ဂုံမဲ့သူဆိုတဲ့ကောင်းစီနဲ့ဒီတရားကိုဟောပေးမှာဘုန်းကြီးတို့ဂုံရှိသူနဲ့ဂုံမဲ့သူအများစုကဘလို့လက်ခံတယ်လဲဖျားစားတဲ့သူတော်ကောင်းတွေရဲ့သဘောထားအရဘလို့သဘောရှိတယ်လဲဒါလေးကသိပြီးတော့အရေးကြီးတယ်အဲ့တော့ဂုံရှိတာကိုမှန်ကန်တဲ့အတွေးအမြင်နဲ့ဒီလုပ်ငန်းဟာဂ Kong si de lo ngang be, bie kien de lo ngang be. Di lo ngang ga ro, lo pa do ta sa de, bie di si de de, kong te kham be de lo ye pe. Di lo mang mang gang gang mien ma, lo song je, bio su je, a lo mang gang bi do, lan mang mo yao nang ke po. Ero gong su ra ne pata lo le pe, po ni do, bu tu zin, ta me nya bu tu zin li ye, mi a ro, miu miu si nai na ve. တချို့ကယာရုအနာဘက်ကိုအာတန်တဲ့ပုဂ္ဂိုလ်တွေကယာရုအနာမြင့်လေးဂုံရှိလေးယာရုအနာနေလေးဂုံငယ်လေးဒါမျိုးထင်တဲ့ပုဂ္ဂိုလ်တွေလေဒါမျိုးအမြင်တွေးနေတဲ့ပုဂ္ဂိုလ်တွေလေးရှိတယ်ဒါတွေကလမ်းကြောင်းမှာဟုတ်ပါသလားဒါလေးတွေစဉ်းစားတတ်ဖို့လိုအပ်တယ်တခါတည်းရန်ကြတော့ပစ္စည်းဥစ္စာချမ်းသာကြွယ်ဝမှုကိုတင်းညွတ်နေတဲ့ပုဂ္ဂိုလ်တွေကြပစ္စည်းဥစ္စာချမ်းသာတာဂုံရှိတယ်ပ တယ်ပဲသိဖို့လိုအပ်တယ်မှန်ကန်တဲ့အတွေ့အမြင်နဲ့ဆုံးဖြတ်နိုင်ဖို့လိုအပ်တယ်ပေါ့တချို့ကြတော့လည်းပဲဘွဲဒီဂရီကိုကြည့်ပြီးတော့ဘွဲဒီဂရီတွေမြင်လေဂုံရှိလေဒါကြောင့်ဘွဲဒီဂရီနောက်ကိုငွေပေးပြီးလိုက်တဲ့ပုံစံတွေလည်းရှိတာပဲဘွဲဒီဂရီနေနေဂုံမဲ့နေဂုံငယ်လေဆိုပြီးတော့ဘွဲဒီဂရီနောက်ကိုအယူမူလိုက်နေတဲ့မိဘဆွေမျိုးတွေလည်းလောကမှာအများကြီးရှိတယ်။အဲ့တော့ဒီအတွေးခေါ်အမြင်အောင်ဘယ်တိုင်းသာဒီမှန်ကန်တယ်လေဒါလေးတွေအမှန်တန်သိဖို့လိုအပ်တယ်ပေါ့အမှန်တရားကိုသိတာကိုဘုန်းကြီးတို့ပညာလို့ခေါ်တယ်။ဒါကြောင့်မို့ဒီလိုအမှန်မှားကိုသိဖို့အတွက်တရားနာတာစာပေဖတ်တာမသိရင်ဆွေမျိုးမေးမြန်းတာဒါတွေလောက်ရတာပဲ။ဒါကြောင့်ဘုန်းကြီးကဒါလေးသိအောင်လို့ဂုံရှိသူနဲ့ဂုံမဲ့သူဆိုတဲ့ခေါင်းစည်းနဲ့ကုန်နဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်တွေးခေါ်နိုင်ဖို့မှန်မှန်ကန်ကန်အမြင်ရှိဖို့အတွက်ဒီတရားကိုဟောပေးမယ်ပေါ့အဲ့တော့ဘုရားရှင်ကနေရုဇတ်တော်မှာဘုရားရှင်ရဲ့ယန္တဘာဘလူမိန်ခဲ့တယ်လေဘုရားရှင်ကယန္တဘာပုံမှာဘလူမိန်ခဲ့တယ်လေဆိုတော့ဒါလေးကိုဘုန်းကြီးကနည်းနည်းလေးပြောပြပေးဦးမယ်အခါတဘာမှာဘုရားရှင်ကိုတော်မြတ်ကတာဝတိပီဇေတဝန်အကြောင်းမှာသတင်းသုံးတဲ့အခြေရဟန်းတော်တစ်ပါးကဝါရွန်းကာလနီးလာတော့ဘုရားရှင်ထံသွားပြီးတော့ကမ္မထံနီးတောင်းတယ်။သူဝါရွန်းကာလမှာတတရားသွားပြီးတော့တရားရှုမှတ်ပွားများမှာဒီတော့မြတ်စွာဘုရားထံကကမ္မထံနီးတောင်းတော့ဘုရားရှင်ကိုယ်တော်မြတ်ကကမ္မထံနီးတင့်တော်တဲ့ကမ္မထံနီးပေးလိုက်တယ်ပေါ့။ပေးလိုက်တော့ဒီရဟန်းတော်ရှင်ပြဟာတောင်းတိမျိုးရဲ့အစွန်ဖျားကြတဲ့တောင်းတိမျိုးသူတို့နိုင်ငံရဲ့အစွန်ဖျားကြတဲ့ကြီးရွာတွေကိုရောက်သွားတော့လူတွေကကြီးညိုလိုက်တာသွားဖို့လာဖို့နေဖို့ထိုင်ဖို့အားလုံးအသွင်ပြင်ကိုကြည့်ပြီးတော့သူတို့ကြည်နှက်လိုက်တာကြည်နူးလိုက်တာအဲ့တော့တန်ဃာတော်ရှင်မြတ်ကိုဆုံးကတ်တယ်ပေါ့ဒါလည်းပဲဘုန်းကြီးတို့အရေးကြီးတဲ့အစိတ်ပိုင်းတစ်ခုပဲဒါကြောင့်ဘုန်းကြီးတို့တောင်မြို့ခန္ဓာရုံဆရာတော်ကြီးကစတက်ဖို့တဲ့အဝတ်စားတက်ဖို့ကအနေထိုင်တက်ဖို့ကအပြောဆိုတက်ဖို့ကဒါမျိုးလေးတွေမိန်ကြားခဲ့တယ်ဒါနဲ့သာသနာအတွက်အရေးကြီးတဲ့အချက်တွေမြတ်စွာဘုရားရဲ့ဝိနည်းသိက္ခာပုဒ်တွေလည်းအနေထိုင်တက်ဖို့ပြောဆိုတက်ဖို့ဒါမျိုးတွေကရှိပြီးသားပဲဘုန်းကြီးတို့မြန်မာနိုင်ငံသာသနာရောက်လာတာတစ်ဖြစ်ဆန်းလာတာအဲ့ဒီအပြောအဆိုအနေထိုင်ကြီးညိုဝေရာကောင်းတဲ့ဒီဇောဒသာမဏေလေးကြောင့်မြန်မာနိုင်ငံသာသနာဟာတစ်မျိုးတစ်ခုပြောင်းလာတယ်ဘာလို့လဲဆိုတော့ဘုန်းကြီးတို့တိရိဒ္ဓမာတောကမင်းကြီးတိရိဒ္ဓမာတောကမင်းကြီးကစောစောကဗုဒ္ဓဘာသာအယူမဟုတ်ပါဘူး။အဲ့တော့ဒီသူကိုးကွယ်နေတဲ့အညာတိဋ္ဌိယပုဂ္ဂိုလ်တွေကိုစိက္ကကိုးကွယ်ရတာညင်းွက်နေတဲ့အချိန်မှာသူဖြစ်တဲ့နေဇောဒသာမဏေနန်းရင်ပြန်နေပြီးတော့ဖြတ်သွားတာ။ကြီးညိုစရာကောင်းတဲ့သွားဖို့လာဖို့နေဖို့ထိုင်ဖို့ဒါလေးကိုမြင်လိုက်တာနဲ့အတွင်းတန်တန်မှာမေတ္တာရတရားကြီးရှိမယ်ဆိုပြီးတော့နန်းတော်ကိုပင့်ပြီးတော့အဲ့ဒီအချိန်ကနေစပြီးတော့တိရိဒ္ဓမာတောကမင်းကြီးဗုဒ္ဓဘာသာဝင်ဖြစ်နေကူပြောင်းသွားခဲ့တာတိရိဒ္ဓမာတောကမင်းကြီးဗုဒ္ဓဘာသာဝင်ဖြစ်သွားတာနဲ့ဒီပြိုင်နဲ့ဘုန်းကြီးတို့မြန်မာနိုင်ငံမှာသာသနာရောက်ဖို့အတွက်အစာပြိုးသွားတာဒါကြောင့်တခါတရံမှာဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေရဲ့နေဘုံထိုင်ဘုံပြောဘုံဆိုဘုံသွားဘုံလာဘုံဒါရီယာသာသနာအတွက်ခစ်တခစ်ကူပြောင်းစီနိုင်တဲ့သဘောရှိတယ်ကြည်ညိုဝေရမဆောင်လို့ရှင်လည်းပဲကြည်ညိုပြီးသားပုဂ္ဂိုလ်တွေကိုပဲတမျိုးတစ်ပုံဖြစ်သွားနိုင်တယ်ခုလည်းပဲဘုန်းကြီးတို့ဒီရဟန်းတော်လေးဟာမြို့ရဲ့ နိုင်ငံရဲ့အဆုံးဖြတ်ကြတဲ့ရွာကိုရောက်တော့လူတွေကကြီးညိုဝေရလေးတွေမြင်ပြီးတော့တိတ်ပြီးတော့ကြီးညိုတော့ဆုံးကက်ကြဆုံးကက်ပြီးတော့ဝန်ခံတိတောင်းရတယ်ရှင်ဘုရားတပိတော်တို့ရဲ့ရွာမှာဝါရင်း၃လပတ်လုံးတရင်၃ပါဆိုပြီးတော့ဝန်ခံတိတောင်းတော့ရန်တော်လေးရလည်းပဲဝန်ခံတိပေးလိုက်တယ်ဒီရွာသူရွာသားတွေကိုပြီးပြုတ်ပြီးတော့တရားရှိမှပွားများလို့ရှိရင်အစဉ်ပြေတော့တယ်စွမ်းသင်္ကန်းကြောင်းစီညတာနိုင်တယ်ဒီလိုမြင်ပြီးတော့ရန်တော်လေးရဝန်ခံဂရီပေးလိုက်တယ်ဝန်ခံဂရီပေးပြီးတော့လူတွေကဘာလုပ်ကြလဲဆိုတော့တိရွယ်မိုးချောင်းလေးဆောက်ပြီးတော့လူတန်းနေတဲ့စာပေမှာဒါမျိုးပါတယ်တိရွယ်မိုးချောင်းဆိုတော့နေရင်ပြီးဖြစ်ပါလိမ့်မယ်ဘာမှတိတ်ပြီးတော့ကောင်းတဲ့ချောင်းမို့ဒါပေမဲ့ရန်တော်လေးရအကြောင်းနဲ့ပတ်သက်လို့တခွန်းမှမပြောဘူးဘာဖြစ်လို့လဲဆိုတော့သူရဲ့စေရနာသူရဲ့တရားတရားတွေကိုဆောက်တဲ့เจ้าဟာကိုယ့်အတွက်အလုံးလုံးနိုင်ပြည့်စုံတာပဲအဲ့တော့ဘုရားရှင်ကလည်းပဲเจ้าနဲ့ပတ်သက်လို့ဆွမ်းနဲ့ပတ်သက်လို့မြတ်စွာဘုရားပစ္စုံခဏဆင်ခြင်ဖို့ဆိုပြီးတော့ပစ္စယတန်ရင်းပြတီလာအနေနဲ့ဟောကြားခဲ့တာဆွမ်းဆိုလို့ရှိရင်လှပအောင်စားတာမဟုတ်ပါဘူးအရေးစင်းနေလှပအောင်အသားရည်တွေပြည့်ပြည့်အောင်စားတာမဟုတ်ပါဘူးပရိယပရိပတ်လို့စာသင်စာကြတရားဟောတရားပြလို့ဖျောက်ပြမေတ္တာဘွားတရားရှိမခြင်းလို့ကိလေသာနေအောင်ကျင့်ခြင်းလို့အလုံးလုံးနိုင်အောင်စားပါတယ်မြတ်စွာဘုရားကပစ္စောကနာဆင်ခြင်းပြီးတော့ရည်ရွယ်ချက်မှန်ကန်အောင်သင်ပေးခဲ့ပါတယ်အကြောင်းနဲ့ဒီတိုင်းပဲအရေးတန်ကိုကာကွယ်နိုင်မှုအပူတန်ကိုကာကွယ်နိုင်မှုအလုံးလုံးနိုင်အောင်လို့ဒီကြောင်းကိုနေတာဇေခံဖို့ဒီကြောင်းကိုနေတာမဟုတ်အဲ့တော့မြတ်စွာဘုရားသင်ပေးတဲ့ရည်ရွယ်ချက်တည်းရန်တော်လေးကတိရွယ်ဖို့ကြောင်းသူကတော့အလုံးလုံးလို့အစင်ပြေတယ်ပေါ့အစင်ပြေတော့ရဟန်းတော်လေးကတိရွယ်မိုးเจ้าကမကောင်းဘူးဘလို့เจ้าနေချင်တာဒါမျိုးတွေမပြောပါဘူးတိရွယ်မိုးเจ้าမှာပဲဝါကက်တယ်တဲ့ဒီလိုနဲ့အဲ့ဒီမှာဝါဆိုဖြစ်သွားတယ်ဝါဆိုဖြစ်သွားပြီးတော့အဲ့ဒီဝါတွင်စောစောပိုင်းမှာပဲဘုရားအဲ့ဒီကျေးရွာကိုသာသနာပြုဖွဲ့တစ်ဖွဲ့ရောက်လာတယ်ဒီလိုပြောကြပါလို့သာသနာပြုဖွဲ့ရဘလို့ယူရှိတဲ့သာသနာပြုဖွဲ့လေဆိုတော့တတ္တဝါဒအယူရှိတဲ့သာသနာပြုဖွဲ့တဲ့သူတို့ရဲ့ယူဝါဒကဒီခန္ဓာကိုယ်ကြီးရတာပျက်စီးသွားတာအတွင်ထဲမှာအတ္တလက်ပြားဝိညာဉ်ကောင်လေးရမသေးဘူးခန္ဓာပြောင်းသွားတာလူတယောက်သေတယ်ဆိုတာဝိညာဉ်ကောင်အတ္တကောင်လေးရမသေးဘူးအခြားခန္ဓာကိုပြောင်းသွားတာဒီခန္ဓာကိုယ်ကြီးရဲ့ကြံခဲ့ပြီးမဲ့နောက်ခန္ဓာတစ်ခုအသိယူသွားတာဒီအတ္တလေးရမသေးဘူးမြဲတယ်ဒီလိုယူဝါဒရှိတဲ့သာသနာပြုဖွဲ့ရောက်လာတော့အပြောဟောကောင်းကောင်းနဲ့ပြောလိုက်တာလူတွေကအဲ့ဒီတတ္တဝါဒအယူရှိတဲ့သာသနာပြုဖွဲ့တော်ကိုလိုက်သွားကြတယ်တဲ့ဒါကဘုန်းကြီးတို့ဉာဏ်ပညာအားနည်းတဲ့ပုဂ္ဂိုလ်ရဲ့လက္ခဏာမှန်တယ်မှားတယ်ကုသိုလ်ဖြစ်တယ်အကုသိုလ်ဖြစ်တယ်သူတို့မစင်စားနိုင်နာမည်ကြီးတဲ့နောက်တယုံယုံလိုက်ကြတာနောက်တစ်ခါမကြဘူးဘုန်းကြီးတို့ဩစီတဝါဒအယူရှိတဲ့သာသနာပြုဖွဲ့တစ်ဖွဲ့အဲ့ဒီရွာကိုရောက်လာပြန်ရောဩစီတဝါဒယူရှိတဲ့လူတွေကဘလို့ဟောပြောနေရှိတယ်လဲဆိုတော့ဒီခန္ဓာကိုသိလို့ရှိရင်ပြီးပြီနောက်ဘဝနောက်ခန္ဓာမရှိတော့ဒီခန္ဓာဒီဘဝပြတ်လို့ရှိရင်ပြီးတာပဲပြက်ဆဲတာပဲဒါမျိုးယူရှိတယ်ဒါကတော့လူချင်းကြိုက်ပေါ့ဘုန်းကြီးတို့ဘုန်းကြီးတို့နောက်ဘဝရှိတယ်ဆိုရင်ဒီဘဝမှာကောင်းကောင်းနေရအောင်ပါနောက်ဘဝမရှိဘူးဒီဘဝဒီခန္ဓာပြီးရင်ပြီးပြီဆိုရင်ထင်တယ်လို့နေလို့ရတော့လူပြင်းကြိုက်ဝါဒဆိုတော့အဲ့ဒီလိုဟောပြောလိုက်တာစောစောကလူတွေပဲဒီဩစေတာဝါဒအယူရှိတဲ့သာသနာပြုဖွဲ့နောက်တယုံယုံနဲ့လိုက်ကြပြန်ရောနောက်တစ်ခါမကြခင်သောကာလမှာသာသနာပြုဖွဲ့တစ်ဖွဲ့ထပ်ရောက်လာပြန်အစေလကောက်ပုဂ္ဂိုလ်တွေသာသနာပြုဖွဲ့ရအဝုံမို့တဲ့သာသနာပြုဖွဲ့သူတို့ကလည်းပဲသူတို့ကသူတို့အဝမောတာနဲ့ပတ်သက်လို့အဆက်ကြောင့်မရှိလို့မဝတ်တာကိုသူတို့ကတော့ဘယ်လိုယူဆမလဲဆိုတော့လောဘမရှိလို့လောဘကင်းလို့ဒီလိုပေါ့နော်လောဘမရှိလို့အဝမောတာဒီလိုယူရှိဖို့ရပါတယ်အဲ့တော့ဘုန်းကြီးတို့လူတရားလည်းပဲအသိဉာဏ်ပညာအားနည်းပြီးတော့အဝမောတာကိုပဲလောဘကင်းတဲ့ယေဟန္တာလို့ထင်ကြဖို့ပေါ့ပါတယ်ဒီတော့အစီလက်ကအဝမောတဲ့သာသနာပြုဖွဲ့နောက်ကိုတယုံယုံလိုက်ကြပြန်ရောအဲ့တော့ဘုန်းကြီးတို့ယဟန်တော်လေးဟာတိတ်ပြီးတော့ဆင်းရဲတော့တာပဲအဲ့တော့ဘုန်းကြီးတို့လူတွေဟာဂုံနဲ့ပြစ်ကိုမှန်မှန်ကန်ကန်ဖွဲ့ချမသိနာမည်ကြီးတဲ့နောက်တယုံယုံလိုက်တာယနေ့ခေတ်မှာလည်းပဲဘုန်းကြီးတို့ဒါမျိုးတယုံယုံလိုက်တဲ့ပုဂ္ဂိုလ်တွေရှိတာပဲသ သာသနာစိတ်တဲ့သာသနာပြုစိတ်တဲ့အစိတ်မှရှိတဲ့တရားဓမ္မတွေကြတော့စဉ်းစားဉာဏ်ရှိတယ်။ဒီလုပ်ငန်းရဲ့ကြောင့်သာသနာတော်ကြီးဘလောက်ကြီးစီပင်နိုင်တယ်လဲ။ဒါမျိုးလေးတွေတွေးတယ်ပေါ့။အဲ့တော့စာသင်စာချာလုပ်နေတယ်စိတ်ထားမှန်မှန်နဲ့လုပ်နေတယ်။အဲ့တော့ဒီကြောင်းတိုင်မျိုးကနေပြီးတော့နောက်ထပ်မျိုးဆက်တွေထွက်လာရင်သာသနာအတွက်ဘလောက်ကြီးတန်ဖိုးရှိမလဲ။ဒါမျိုးတွေမြင်ကြတယ်သာသနာပြုစိတ်တဲ့ရှိတဲ့ပုဂ္ဂိုလ်ကြ။ကိုလှူလိုက်တဲ့ပစ္စည်းဝတ္ထုကိုချွေနေစားတဲ့ရှားပေးထားတဲ့ပစ္စည်းဝတ္ထုကိုပစ္စည်းဝတ္ထုကိုသုံးဆောင်ပြီးတော့သာသနာတော်ကြီးအတွက်ဘလောက်ကြီးထိရောက်သွားတယ်လဲ။မြတ်စွာဘုရားရဲ့အဆုံးအမဒီမပြောက်ပြက်အောင်ဘလောက်ကြီးဆောင်ရွက်သွားနိုင်တယ်လဲ။မြတ်စွာဘုရားရဲ့အဆုံးအမဒီဘလောက်ကြီးကျေပြန့်သွားနိုင်တယ်လဲ။ဒါမျိုးတွေးပြီးတော့သာသနာပြုစိတ်တဲ့ရှိတဲ့ပုဂ္ဂိုလ်တွေကတော့လှူဒန်းကြတာ။ဒါကဉာဏ်ပညာရှိတဲ့သဘောဒီလိုမဟုတ်ဖ ೇನೆ တချို့တရားဓမ္မတွေကြတော့နာမည်ကြီးတဲ့နောက်သေဆွမ်းစားတဲ့ရေဆွမ်းဖုံးပေးတဲ့ဘလို့နာမည်ကြီးတဲ့နာမည်ကြီးတဲ့နောက်လိုက်တယ်ဒီလိုလုံးလိုက်တဲ့အတွက်ဒီလိုသာသနာပြုနေတဲ့အတွက်သာသနာတော်ကြီးဘလောက်ကြီးစီပင်မလဲဒါလောက်ကြီးသူတို့မတွေးကြအောင်ကိုလူလိုက်တဲ့ပစ္စည်းဟာသာသနာမျိုးဆက်ပြီးဘလောက်ပေါ်ထွက်ပြီးသာသနာတော်အတွန်းရှည်တန်အောင်စီပင်အောင်ဘလောက်ကြီးအကျိုးပြုမလဲဒါမျိုးမသိဘူးသူများသွားတဲ့နောက်သွားလိုက်တာပဲသူများလှူတယ်လို့လှူလိုက်တာပဲနာမည်ကြီးတဲ့နောက်တယောယောလိုက်တာခုခေတ်မှာလည်းရှိတယ်ရက်ဆော့ပြလက်ထက်ကလည်းဒါမျိုးတွေရှိတယ်ပေါ့အဲ့တော့ဘုန်းကြီးတို့ဒီရဟန်းတော်လေးကတိတ်ပြီးတော့ဆင်းရဲသွားတယ်စွမ်းသင်္ကန်းကြောင်းစီမပြည့်မစုံနဲ့အဲ့ဒီဝါတွင်းမှာအဲ့ဒီရွာမှာမှီပြူးပြီးတော့နေရတာလူတွေကသူ့နန်းကိုမကတ်တော့ဒါတွေကဘုန်းကြီးတို့ဖျားလက်ထက်တွေကယနေ့ချိန်ထိဖြစ်နေတဲ့မရာသဘောတရားတွေပါပဲကိုယ်ဉာဏ်ရှိဖို့အတိဉာဏ်ရှိဖို့စီစစ်တက်ဖို့ဒါပဲလိုအပ်တယ်ဒီလမ်းစဉ်ကတော့ဘုရားလက်ထက်ကလေးကဖြစ်နေတာယနေ့ချိန်ထိလည်းပဲဖြစ်နေကြတာပဲအဲ့တော့ရဟန်းတော်တွေဆင်းရဲတော့ဝါကျွတ်တာနဲ့တပြိုင်နက်ဘာလုပ်လဲဆိုတော့ပဝါဒနာပြုပြီးတော့မြတ်စွာဘုရားတရင်သုံးနေစီပြန်ကြွလာခဲ့တယ်ပြန်ကြွလာတော့မြတ်စွာဘုရားထံရောက်တဲ့အခါခြေချင်းကြီးငါးပါးနဲ့ရှ िख ိုးပြီးတင့်တင့်နဲ့နေရာထိုင်တော့မြတ်စွာဘုရားကမေးတယ်ဘယ်ရက်မှနေခဲ့တယ်လေချမ်းချမ်းသာသာရောနေခဲ့ရသလားမြတ်စွာဘုရားသူ့ရဲ့သားတော်တွေကိုနှုတ်ဆက်စကားမိန်ကြားတယ်။ဒီတော့ရဟန်းတော်လေးကနိုင်ငံရဲ့ဆွန်ဖြားကြတဲ့ရွာတရွာမှာနေတဲ့အကြောင်းနေခဲ့တဲ့အကြောင်းဒါပေမဲ့လို့ဂုံနဲ့အပြစ်ကိုခွဲခြားပြီးတော့မသိတဲ့လူတွေရဲ့အထံမှာဆင်းဆင်းရဲရဲနေခဲ့ရတဲ့အကြောင်းသင်္ကန်းဆွမ်းကြောင်းစီမမျှတတဲ့အကြောင်းဒါမျိုးတွေလျှောက်ထားလိုက်တယ်ပေါ့လျှောက်ထားတော့မြတ်စွာဘုရားကဘာမိန်ကြားလဲဆိုတော့ဘေကုဘောရနကပန္ဒိတာတိရိဇနာယောနိယံနိဗ္ဗတာပိကုဏာကုဏံအာဇာနံတေဟိတတေဧကာတိဝတံပိနဝတိန်တုဒွံအတနောကုဏာကုဏံအာဇာနနထာနိကတမဝတိတဲ့ယဟန်တဲ့ရှင်းပညာရှင်သူတော်ကောင်းတွေဟာတရိစ္ဆာန်ဘဝရောက်တာတောင်မှဂုံနဲ့ပြစ်ကိုခွဲခြားမသိတဲ့ပုဂ္ဂိုလ်တွေနဲ့အတူတရက်ကလေးတောင်မနေကြပါဘူးတဲ့သင်ကဘာဖြစ်လို့ကိုယ့်ရဲ့ဂုံနဲ့ပြစ်ကိုမသိတဲ့နေရာဒေသမှာဘာဖြစ်လို့နေရတာလဲလို့မြတ်စွာဘုရားကအဲ့ဒီရဲ့အဲ့ဒီဒေသမှာမနေစေခြင်းတဲ့သဘောနဲ့မိန့်ကြားခဲ့ပါတယ်ကြည့်နော်မြတ်စွာဘုရားရဲ့စကားတော်ဟာယဟန်တဲ့ရှင်ပညာရှင်သူတော်ကောင်းတွေကတရိစ္ဆာန်ဘဝရောက်နေတာတောင်မှဂုံနဲ့ပြစ်ကိုခွဲခြားမသိတဲ့ပုဂ္ဂိုလ်တွေနဲ့တရက်ကလေးတောင်အတူမနေပါဘူးတဲ့တရိစ္ဆာန်ဖြစ်တာတောင်မှမနေဘူးတဲ့ဂုံနဲ့ပြစ်ကိုခွဲခြားမသိတဲ့အရက်မှာဂုံနဲ့ပြစ်ကိုခွဲခြားမသိတဲ့ပုဂ္ဂိုလ်ကြီးရှိတဲ့နေရာမှာတရိစ္ဆာန်ဖြစ်နေတာတောင်မှမနေဘူးလူဖြစ်ရင်တော့ပြောစရာကိုမလိုဘူးသင်ကဘာဖြစ်လို့ကိုယ့်ရဲ့ဂုံနဲ့ပြစ်ကိုမသိတဲ့အရက်ဒေသမှာနေရတာလဲဒါမြတ်စွာဘုရားမိန့်ကြားခဲ့တယ်အဲ့တော့ဘုန်းကြီးတို့ဒီနေရာမှာမြတ်စွာဘုရားရဲ့စကားတော်ကိုကောက်ချက်ရှာကြည့်လိုက်မိမိတို့မိသားစုမိမိတို့ဇနီးမောင်နှံဂုံနဲ့ပြစ်ကိုခွဲခြားမသိပါဘူးဒီလောက်တောင်ပညာမရှိပါဘူးဆိုလို့ရှိရင်ကိုနန်းလေးမှာပညာရှင်သူတော်ကောင်းကြီးရိုးသားထက်မြက်တဲ့ပုဂ္ဂိုလ်ကြီးမလာဘူးဒီလိုတိတ်တဲ့မျိုးရတယ်ဂုံနဲ့ပြစ်ကိုခွဲခြားမသိလို့ရှိရင်ကိုနန်းလေးဘယ်သူတွေစီကတ်ကြမလဲလာကြမလဲညာမဲ့ပုဂ္ဂိုလ်တွေလိမ့်မဲ့ပုဂ္ဂိုလ်တွေတာပေါင်းညာစားတွေဝိုင်းလာကြမှာပဲရိုးသားထက်မြက်တဲ့ပညာရှင်သူတော်ကောင်းတွေကတော့ဒီလိုဘာမှအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်နဲ့မှမလာကြပါဘူးတဲ့ဒီလိုတိတ်တဲ့မျိုးရတယ် အဲ့တော့ဘုန်းကြီးတို့လူတယောက်မှာပညာရှင်သူတော်ကောင်းတွေရဲ့ချီးမြှောက်မှုကိုခံယူခြင်းပါတယ်ဆိုရင်ဂုံနဲ့ပြစ်ကိုခွဲခြားသိတဲ့ပညာရှိဖို့လိုအပ်တာပဲဘုန်းကြီးတို့ပညာဆိုတာကအမှန်တရားကိုသိတာကိုပညာလို့ခေါ်ရတယ်အမှန်တရားကိုသိတာမဟုတ်ရင်ပညာမဟုတ်လူတယောက်ဘွယ်ဒီဂရီတွေသိမြင့်နေတယ်အမှန်တရားကိုခွဲခြားမသိဘူးကုသိုလ်မှအကုသိုလ်မှမသိဘူးဒါဆိုလို့ရှိရင်ဘုန်းကြီးတို့ပညာရှိလို့ခေါ်လို့မရဘူးအဲ့ဘွယ်ဒီဂရီမရှိရင်နေပေးစီဒါကဂုံဒါကပြည့်ဒါကကုသိုလ်ဒါကအကုသိုလ်ခွဲခြားသိလို့ရှိရင်တဒန်းမှမအောင်ရင်နေပေးစီဒီပုဂ္ဂိုလ်ကိုပညာရှင်သူတော်ကောင်းလို့ဒီလိုခေါ်လို့ရပါတယ်ဒါလေးကဘုန်းကြီးတို့လိုအပ်တယ်ပေါ့ဒါကြောင့်ပညာရှိဆိုတာကအမှန်တရားကိုသိတာဘုန်းကြီးတို့ဥပမာအချင်းဝိပဿနာပညာဘာလို့ဖြစ်လို့ဝိပဿနာကိုဘာလို့ပညာလို့ခေါ်ရတာလဲအမှန်သိလို့ပေါ့ဘုရားတရားမရှိမခင်ဆိုလို့ရှိရင်ဒီခန္ဓာကိုယ်ကြီးကိုငါပဲယောက်ျားပဲမိန်းမပဲသားပဲသမီးပဲတတဝါပဲလူပဲနတ်ပဲဗြဟ္မာပဲအမားကြီးသိနေတာအမှန်တရားကိုမသိဝိပဿနာတရားဆရာပြီးတော့အာထုတ်ပြီးဆိုတာနဲ့နာမရူပပရိစ္ဆေဒဉာဏ်လေးရောက်တာနဲ့ဒီခန္ဓာကိုယ်ကြီးဟာတကယ်တော့ငါဆိုတာမရှိဘူးမတိတတ်တဲ့ယုံသဘောတိတတ်တဲ့နံသဘောယုံနံသဘောပဲရှိပါလားလို့အမှန်တိုင်းစသိပြီဆိုတာနဲ့ဒီကိန်းနဲ့ဒါပညာဖြစ်သွားတယ်ဝိပဿနာပညာဆိုတာအမှန်တရားကိုသိတဲ့ပညာပါပဲဘုန်းကြီးတို့မတ်ပညာဖို့ပညာဆိုတာလည်းအမှန်တရားကိုသိတာဘာအမှန်တရားကိုသိတာလဲသစ္စာလေးပါးအမှန်တရားကိုသိတာပဲမတ်ပညာဖို့ပညာကအဲ့တော့မတ်ဖို့နိဗ္ဗာန်ရမတ်ဖို့ရပြီဆိုတာနဲ့ဒီကိန်းနဲ့မတ်ပညာဖို့ပညာကဘာလဲဆိုတော့ဣရောဓတိသာဆိုတဲ့နိဗ္ဗာန်တရားကိုထိုးထွင်းပြီးတော့အာယုံပြုပြီးတော့အမှန်တိုင်းသိသွားတယ်။မဂ္ဂတိသာဆိုတဲ့တရားတွေကိုသာသတအတူတကွဖြစ်ပေနေနဲ့လည်းပဲသိသွားတယ်။နောက်ပြီးတော့ဘုန်းကြီးတို့ဒုက္ခတိသာဒါကဆင်းရဲခြင်းအမှန်တရားတွေ။သမုဒယတိသာလောဘကဆင်းရဲဖြစ်ကြောင်းရဲ့တရားတွေ။အဲ့တော့ဒီလိုဒုက္ခတိသာသမုဒယတိသာကိုလည်းမတွေ့မဝေရှင်းရှင်းလင်းလင်းအနေနဲ့သိသွားတယ်တဲ့။ဒါကြောင့်ဘုန်းကြီးတို့မပညာဖို့ပညာလို့ခေါ်တာတစ္ဆာလေးပါးကိုအမှန်တရားသိသွားတာဝိပဿနာဆိုတာလည်းပဲယုံနံသဘောကိုအမှန်တိုင်းသိသွားတာဒါကြောင့်ပညာဆိုတာအမှန်သိတဲ့တရားပဲအဲ့တော့ဘုန်းကြီးတို့ယနေ့ဆုံးခဲ့တဲ့ဒကာဦးခင်စောတို့ဒကာမတော်ကြီးကျင်တို့နေနဲ့အနည်းဆုံးဘုန်းကြီးတို့ဒါကကုသိုလ်လားဒါကအကုသိုလ်လားဒါကဂုံရှိတာလားဒါကအပြစ်ရှိတာလားဂုံမဲ့တာလားတလောက်ကလေးတော့ခွဲခြားသိရတယ်ဒါမှဘုန်းကြီးတို့ပညာရှိလို့ခေါ်ရပါတယ်အဲ့တော့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မိမိတို့ကိုယ်ကိုမိမိတို့ဂုံနဲ့ပြစ်ကိုခွဲခြားသိတယ်ကုသိုလ်နဲ့အကုသိုလ်ကိုခွဲခြားသိတယ်ဆိုရင်ဒါပညာရှင်သူတော်ကောင်းတွေကကိုယ့်ကိုချီးမြှောက်ဖို့ကိုယ်နှမ်းလေးမှအနီးကပ်နေကြတာပဲတကယ်လို့ဒီလောက်မှမသိပါဘူးဆိုရင်လည်းပညာရှင်သူတော်ကောင်းတွေကဒီလိုနေရာမျိုးမှာတရက်ကလေးတောင်မနေပါဘူးတဲ့ဘလိုပုံကိုယ်ဒီနေမလဲညာဖြန်နေမဲ့ပုံကိုယ်ဒီလိန်ညာမဲ့ပုံကိုယ်ဒီကောက်ကျင်မဲ့ပုံကိုယ်ဒီတာပေါင်းညာစားဒီဒီလိုပုံကိုယ်ပဲနေကြမှာခုကြည့်လေဘုန်းကြီးတို့ဒီရွာကလူတွေယဟန်တော်ရဲ့အပြစ်ကင်းတဲ့တရားရှုမှတ်တာတရားဓမ္မတွေအပေါ်မှာပုံမှန်လေးဆက်ဆံတာဒါကိုသူတို့ကအကုသိုလ်ပြစ်ကင်းတဲ့ဂုံရှိတယ်လို့မမြင်ကြအောင်သာသနာပြုဖွဲ့တွေကလာပြီးတော့ကိုယ့်ရဲ့ဝါဒကိုဖြန့်ကြတယ်ဒါတွေဟိုတော့ဂုံရှိတယ်လို့ထင်တော့ဂုံနဲ့ပြစ်ကိုမရှိတော့ဒီရန်တော်လေးဟာဝါကျွတ်တာနဲ့တကယ်နဲ့ဒီရွာကိုစွန့်ခွာသွားတော့တာပဲအဲ့တော့ပညာရှင်သူတော်ကောင်းကြီးယောသားထက်မြက်တဲ့ပုဂ္ဂိုလ်တွေဟာဂုံနဲ့ပြစ်ကိုမှဖွဲခြားမသိတဲ့နေရာမှာဆိုမြတ်စွာဘုရားတရက်ကလေးတောင်မနေကြပါဘူးတဲ့တတိဆန်ဘဝရောက်တာတောင်မှဒီလိုနေရာမျိုးကိုမနေပါဘူးသင်ကဘာဖြစ်လို့နေရတာလဲအဲ့တော့ဘုန်းကြီးတို့ဂုံနဲ့ပြစ်ကိုဖွဲခြားသိဖို့လိုအပ်လာတယ်အနည်းဆုံးဒါကဂုံရှိတယ်ဒါကဂုံမဲ့တယ်ဒီလောက်ကလေးတော့သိမှာပညာရှင်သူတော်ကောင်းတွေနဲ့နှီးဆက်ပါစိတ်သဘောထားရင်နှီးဆက်ပါနှလုံးသားရင်နှီးဆက်ပါပေါ့ဒီလိုမှမဟုတ်ရင်တော့ကိုယ်နှမ်းလေးမှာတာပေါင်းညာစားညာဖြန်းပြီးတော့လိန်ညာမဲ့ပုံကိုယ်ကြီးကောက်ကျစ်တဲ့ပုံကိုယ်ကြီးဒီလိုပုံကိုယ်ကြီးနဲ့ရောထွေးနေတဲ့ဒါကြောင့်ဒါလေးကိုတော့သိဖို့လိုအပ်ပါတယ်ဘုန်းကြီးတို့ကောင်းပြီဂုံဆိုတာဘာလဲဂုံရှိတယ်ဆိုတာဘာကိုပြောတာလဲအပြစ်ဆိုတာဘာလဲဂုံမဲ့တဲ့လုံရဲဆိုတာဘာကိုပြောတာလဲဒါလေးသိဖို့လိုအပ်တာတယ်အဲ့တော့ဘုန်းကြီးတို့အလင်္ကာကျမ်းမှာရှိတယ်ပေါ့ပထမကြီးကျမ်းရောက်လို့ရှိရင်ဘုန်းကြီးတို့တန်ခါးတွေသင်ရတဲ့အလင်္ကာကျမ်းဆိုတာ စာပေတခုကိုကြည့်လို့ရှိရင်ဘာပြစ်တော်တာတင့်တယ်ဒါမျိုးလေးတွေပေါ့ဘာကုံမြောက်တယ်ဒါမျိုးလေးတွေဖွဲ့ချရတာအဲ့တော့ဘယ်အချိန်မှာကုံမြောက်တယ်လဲဆိုရင်အပြစ်ကင်းတဲ့အချိန်မှာကုံမြောက်တာပဲအဲ့တော့ရှေးတောင်ဆရာတော်ကြီးကလည်းပဲဒီသဘောလေးတွေကိုပြောတာအပြစ်ကင်းလို့ရှိရင်တဲ့ကုံဆိုတာအလိုလိုရှိသွားတာပါပဲဒါလေးကမှတ်သားစရာကောင်းတယ်အဲ့တော့ဘုန်းကြီးတို့ဒါလေးကိုပြန်ဆုံးမယ် ကုန်ရှိတယ်ဆိုတာဘာကိုပြောတာလဲအပြစ်ကင်းတာကိုကုန်ရှိတယ်လို့ပြောတာနောက်တစ်ခါတစင်ထပ်နေမယ်အပြစ်ဆိုတာဘာလဲအပြစ်ဆိုတာအကုသို့ကိလေသာတရားတဲ့အဲ့တော့လုပ်ငန်းတစ်ခုမှာအကုသို့တရားတွေကိလေသာတရားတွေရှိနေရင်အပြစ်ရှိတာအပြစ်ရှိရင်ကုန်သိက္ခာမဲတာပဲနောက်တစ်ခါပြောင်းပြန်ပြန်လိုက်အကုသို့ကိလေသာအပြစ်တွေကင်းနေတယ်ဒါဆိုရင်အပြစ်ကင်းတာအပြစ်ကင်းလို့ရှိရင်ကုန်သိက္ခာဆိုတာရှိ လည်းကိလေသာအကုသိုလ်ဖြစ်ခြင်းအောင်နေတဲ့နောက်တကားဘုန်းကြီးတို့ကိုယ်ရှိခြင်းရဲ့ဖြစ်ခြင်းအောင်နေရတယ်လို့အပြစ်တွေများလာပါတယ်ဆိုလို့ရှိရင်လည်းပုဂ္ဂိုလ်တယောက်ကဂုံသိက္ခာမဲတဲ့ဘဝရောက်သွားတတ်ပါတယ်ဒါလေးတွေကလိုအပ်တယ်အဲ့တော့အပြစ်ဆိုတာဘာလဲဆိုတော့စောစောပြောတယ်လို့ပေါ့လောဘတဘောတရားမတရားလိုချင်တာမျှတမှုမရှိဒါတွေကအပြစ်တဘောတရားတွေနောက်ပြီးတော့တရားတစ်ဖြင့်ရတဲ့ပစ္စည်းမဟုတ်ဘဲနဲ့မတရားသာရောတရားသာရောအကုန်လိုချင်တာဒါလောဘအပြစ်တွေဒီလိုလောဘအပြစ်ရှိပါတယ်ဆိုရင်ဘယ်လိုပုဂ္ဂိုလ်မျိုးကြီးပဲဖြစ်ဖြစ်ဘယ်လိုအဆင်းမြင့်တဲ့လုပ်တွေလုပ်နေပါတယ်ပဲပျော်ပျော်ဒီပုဂ္ဂိုလ်ကဂုံသိက္ခာမဲ့တဲ့ပုဂ္ဂိုလ်ပဲအဲ့တော့လောဘကင်းအောင်နေတယ်မျှတအောင်လုပ်တယ်ဇီဝရေးရှာတဲ့လောဘလေးတွေကတော့ရှိမှာပေါ့မတရားတဲ့လောဘမတရားလိုချင်တဲ့လောဘဒီလိုလောဘတွေကင်းအောင်နေတယ်ဆိုရင်ဘယ်လောက်ပဲနေကြတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ဘယ်လိုလုပ်ငန်းမျိုးကိုလုပ်ကြည့်ဖြစ်စီဒီပုဂ္ဂိုလ်ဟာအပြစ်ကင်းတဲ့ပုဂ္ဂိုလ်ဂုံသိက္ခာရှိတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်ရပါတယ်။ဒါကြောင့်မို့ဂုံရှိခြင်းအပြစ်ကင်းအောင်လေအပြစ်ဆိုတာလောဘဒေါသစတဲ့အကုသိုလ်တရား။အဲ့တော့ဘာလုပ်ငန်းကိုပဲလုပ်လို့အကုသိုလ်ကိလေသာတွေကင်းနေပါတယ်ဆိုရင်ဂုံရှိတဲ့ပုဂ္ဂိုလ်လို့သူတော်ကောင်းတွေကခေါ်ကြပါတယ်။အဲ့တော့ဘာလုပ်ငန်းကိုပဲလုပ်လို့လောဘဒေါသတွေနဲ့အာဃာတတွေနဲ့အိတ်တမစ္ဆရိယာတွေနဲ့ကိုယ်ရဲ့တာရင်ဝမ်းမမြောက်နိုင်မှုဒီလိုပုဂ္ဂိုလ်မျိုးအဲ့တော့ဘူးမကြုံနိုင်ပါဘူးဇီဝတော့တော့ငတ်တိုင်းလာတာဘာလို့မှလဲကိုယ်တည်းသားလို့ရှိရင်ဝမ်းမသာနိုင်ဘူးမနာလိုတဲ့သဘောတွေရှိတယ်ကိုယ်ရှာဖွေလာတဲ့ပစ္စည်းကိုသာသနာအတွက်ဘာသာအတွက်ဆင်းရဲတဲ့ပုဂ္ဂိုလ်တွေအတွက်မမြတာနိုင်ဘူးငါတော့ဘူးငါချမ်းသာဘူးငါရှာထားတာငါအတွက်ပဲဒီလိုစိတ်ဓာတ်တွေရှိနေပါတယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဒီလိုကိလေသာအကျဉ်းစားတွေရှိနေတယ်ဆိုရင်ဒီပုဂ္ဂိုလ်ဟာဘာလုပ်ငန်းမျိုးကိုပဲလုပ်လို့ကုံအပြစ်တွေများနေတဲ့အတွက်ဂုံသိက္ခာမဲတဲ့ပုဂ္ဂိုလ်တို့ဒီလိုခေါ်ရပါတယ်တာလေးတွေကဘုန်းကြီးတို့စဉ်းစားစရာကောင်းတဲ့အချက်ကလေးတွေပေါ့ဘုန်းကြီးဒါလေးတွေကိုနည်းနည်းရှင်းအောင်နည်းနည်းလေးဥပမာလေးတွေနဲ့ပြောကြည့်ကြစို့ဥပမာလေးတွေနဲ့ပြောကြည့်တော့အမျိုးသားတစ်ယောက်အမျိုးသမီးတစ်ယောက်ကရွှေငွေတွေစိတ်ရတနာတွေရောင်းတဲ့ရတနာဆိုင်ကြီးဖွင့်ထားတယ်နောက်မျိုးသမီးတယောက်မျိုးသားတယောက်ကတော့မထင်ရှားတဲ့ဘုန်းကြီးတို့အယက်ဒေတာတစ်ခုမှာတော်ကြတဲ့ယက်ဒေတာတစ်ခုမှာဘာလုပ်လဲဆိုတော့ဆင်းရဲသားရွက်ွက်တစ်ခုမှာဟင်းဒီဟင်းရွက်၊ကစွန်းရွက်၊ချင်းမောင်းရွက်စတဲ့ဟင်းဒီဟင်းရွက်လေးတွေရောင်းတယ်။တမင်ရကြည့်လို့ရှိရင်တော့ယန္တနာကုံတည်းကြီးဟာတိတ်ကုံရှိတာပဲ။ဟင်းဒီဟင်းရွက်ရောင်းတဲ့ပုဂ္ဂိုလ်ကတော့ဂုံငယ်လိုက်တာဒါကတမင်ရပုထုရှင်ကြီးရဲ့အမြင်လို့ပြောရပါတယ်။အဲ့တော့တကယ်စစ်မှန်သလားမစစ်မှန်ဘူးလားဒါကိုကပညာရှိဖို့လိုအပ်တာလေအဲ့တော့စစ်ကြည့်လိုက်အဲ့တော့ယန္တနာကုံတွေတယောက်ဟာရွှေငွေတွေတော့ရောင်းနေပါရဲ့တို့တော့မတန်တဲ့ပစ္စည်းအကြီးသွေးမကောင်းတဲ့ပစ္စည်းဒီပစ္စည်းတွေကိုဈေးများများနဲ့ထုတ်နိုင်ဖို့အတွက်ချိုချိုသားသားပြောတယ်ဈေးဝယ်တဲ့ပုဂ္ဂိုလ်တွေကိုမယုံမသားနဲ့လိန်ညာလက်ပတ်ပြောတယ်ဘာဖြစ်လို့လဲကိုမကြီးသွေးမကောင်းတဲ့ပစ္စည်းတွေမြန်မြန်ထွက်ဖို့ကိုအတွက်အမြဲများများရဖို့ကိုအတွက်ပစ္စည်းတွေပိုးပြီးတော့တန်ဖိုးရှိတဲ့ငွေတွေများများရဖို့ကိုချမ်းသာဖို့ကိုစင်ပြေဖို့ဒီလိုစိတ်တဲ့ဘုန်းကြီးတို့ယန္တာပစ္စည်းကိုမယုံမသားတဲ့စိတ်နဲ့စကလုံးလေးတွေကတော့ချူတာလိုက်တာပျော်လိုက်တာအကြောင်းကျိုးလေးတွေနဲ့စီလီယံပျော်ထားလိုက်တာရောင်းတဲ့ပစ္စည်းရလည်းပဲယန္တာပစ္စည်းတာမညာပုဂ္ဂိုလ်တွေကအကုန်သိခါရှိတယ်ထင်နေမဲ့သူရဲ့နှလုံးသားထဲမှာယူတာမှုကင်းတယ်လောဘတွေကြီးနေတယ် 灵隐不现的谁的心里的你不得谁的心里的故乡拿不出来大的纪念的大家说你可以的沙比也都读了往里也免得家的第八个也是拿去为了要你比没公的卡没的不过都这么把的把这都来那楼那里嘛阿古都你记得得一笔的你要弄断了大家读了往里也免就有他们要工作的免了所以说我觉得也是拿公的这里面的工地看戏来的工地戏如今面工地戏的牛的米大牛里面麻烦但是都罗帮你也免了都能弄那么没有大的事罗巴多大萨的阿古多尼基里面里面的工地看没的不过工地看没的楼也都地楼里不一路从前路压巴的东的路压巴的然后他们不一路很厉害的各种的亲朋友要的不一路变家这些的都如果大门要不住进来公定看你来打路地路为表马呗。哎呦不一路他把我家家先杀鸡。地牛大牛的名字这个路呢很低很远的摇马耶。都也是一天嘛。是为了不顾的见马一年你牛哦那告诉但现在才不如路别啊嘛嘞。地比西的路都路摇那看嘛不比的但是要不比的那时候。为了不顾的见马一年先别啊嘛不如呢路跟别啊嘛嘞。没打的压力呢摇呢所以不一路都能弄他的嘛很低很远摇呢。为了不顾的先别不见马一刚过都路没打住。为别啊的别啊的为呢太淡啊。都路对就没法子地路谁谁哪里的呢摇米所以处处大大没别好的呗。都能弄他的嘛没打的呀刚就路拉的谁的。基督的那个的压力的腰里的对而且很多很多腰的没有没有没有那边恭喜的不过恭喜的楼也路不一路地路的东的路压瓦的大家不一路楼南路记比路恭喜的恭喜卡没的地路东的路没压瓦地楼南路不路谁他呢楼里的嘞打业绩中切瓦的打都罗王也谁的业绩的大家到没有下到也来谁恭喜不过不他妈路地路没加给他吧大理的朋友快加地址的见的而且地路快加地路地路线把片不来说秘密路恭喜的恭喜的大理的约着多言谁他理的出生那都都罗王里的谁的见你是多的修大他们的本家先都罗王里的地路不顾牛里的呗塞散家的大牛里的都不包括高内部路来路来对于面门无路的大走路线不如路干一样对比如年轻多吧没不那边没样的我当他的经历地带看你的发言对比如年轻嘛的大理的啊业绩的不这个路朋友也是他工地啊那边是他刚刚的要没大走人都恭喜的是吧有些我们路了这个路很多人的啊那边你不得是他的要没大走人公没的公没的有些不路吧是他啊地嘎路朋友大理的有些的哎呦恭喜的说啦别给那我表啦别说啦吧嘞罗巴多大萨的阿古都的呀大家说一波一路恭喜的恭喜的恭喜的说啦的呀哪里多吧嘞那我们把这个波一路表下我们说那我们把这个吧嘞说啦是要我们楼的不顾的要呢等你楼嘛等你撒下的我能不玩大理的难先记不地路南线地路线里边，地里边皮脱掉了。老的个单臂欧秋，你的怎么到文静酒店呢？婆姨都塞的塞嘛，五百马片，阿秋塞啥地片？地塞嘛，西门里的牛大的要牛的米的要。那个那欧秋里的不顾呢，塞秋塞里的顾嘛，欧秋里的不顾的要。阿明年阿罗吃红叶，工地卡几大呗？人家的欧洲里的亚洲面的不顾的啊代表了公的看面那边地路天涯嘛大吧大门家不出这里也一面这里人嘛这里上亚的文章不哇而且上里嘛西门亚的不哇大理亚公的看面的地路面天嘛大比没路不一路都路高里也没被啊谁他也记得的别跟的啦没跟的啦大无记啊人家的欧洲的过亚洲安南面不过亚路安南面的开嘛过一段过水牛段过千大部段大牛里面就在的比度比大的大牛天门段那我安南安南比度比大的安南 ငါအနာရတဲ့အခိုင်မှာပြည်သူပြည်သားတွေအတွက်ကောင်းအောင်ငါဘယ်လိုကြိုးစားမလဲဒီလိုစိတ်မရှိဘူးဆရာဝန်ဖြစ်တယ်ဆရာဝန်ဖြစ်တော်လည်းပဲငါပညာသင်ကြားတဲ့ဇေယျတီအများကြီးကုန်တယ်အဲ့တော့ငွေမရရင်လုံမပေးနိုင်ဘူးအဲ့တော့ငွေမရရင်လုံမပေးဘူးဆင်းရဲချမ်းသာတာတွေကြည်တယ်ကို့အတွက်သိပြီးတော့အမျက်ဆုံးမရရင်ဘာမှမလုပ်ဘူးအဲ့တော့ဒီလိုဆရာဝန်မျိုးဒီလိုနိုင်ငံအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကလည်းပဲအများအမြင်ယာရုအနာကြီးတဲ့အတွက်ဂုံတိတ်ခါရှိတယ်လို့သတ်မှတ်နိုင်ပေမဲ့နှလုံးသားထဲမှာလောဘဒေါသစတဲ့အကုသိုလ်ကိရိတာအငြိကြီးအတ္တဒိဋ္ဌိစတဲ့ဒီကိရိတာအငြိကြီးတွေကြီးမားနေတဲ့အတွက်သူတို့ကောင်းနေမြင်ရတော့ဂုံတိတ်ခါမဲ့တဲ့လောရဲ့ဂုံတိတ်ခါမဲ့သူလို့ဒီလိုခေါ်ရပါတယ်ဘုန်းကြီးတို့ဒီလိုတစ်နေ့လုံးမှတစ်နေ့စားရတဲ့ဝန်ထမ်းဘဝအချုပ်ဆိုင်လေးမှာဦးစီးနေရတဲ့ဝန်ထမ်းဘဝလုပ်ငန်းရှင်ဘဝဒါမျိုးလေးတွေကြည့်လို့ရှိရင်အများမြင်အကုန်သိခါမဲ့တယ်ထင်ပေမဲ့အချုပ်ဆိုင်ရှင်ရလည်းပဲဩသူတို့ဒီဝစားလေးတွေဝတ်ပြီးတော့အဆင်ပြေကြပါစေပုထုဇဉ်ဆိုတာလှကျင်တာပဲအဲ့တော့သူတို့ငွေကြေးပေးရတာနဲ့ထိုက်တန်အောင်တက်နိုင်တယ်များအကောင်းဆုံးဖြစ်အောင်ငါတို့ဘယ်လိုလုပ်ပေးရမလဲဘယ်လိုစီမံကြပါဘယ်လိုလုပ်ပေးရပါဝန်ထမ်းလေးရလည်းပဲတနေ့လုံးမှတနေ့စားရတဲ့ဝန်ထမ်းလေးရလည်းပဲဩအလုပ်ရှင်ကငါ့ဝယ်လုတ်ခတ်လို့ငါမှပြေလေနေတာတနိုင်ဆုံးအကောင်းဆုံးဖြစ်အောင်ငါဘယ်လိုလုပ်ပေးရမလဲကိုပစ္စည်းလိုသဘောထားပြီးတော့အလေးလွဲမရှိအောင်လုပ်ပေးတယ်မေတ္တာတရားကိုယဉ်ဤထည့်တယ်ဒါဆိုရင်ဘုန်းကြီးတို့ဒီလိုအချုပ်ဆိုင်စီမံတဲ့ပုဂ္ဂိုလ်နဲ့တနေ့လုံးမှတနေ့စားတဲ့ဝန်ထမ်းလေးရတယ်နှလုံးသားထဲမှာလောဘဒေါသစတဲ့ညစ်ပတ်တဲ့စိတ်တွေအတ္တဒိဋ္ဌိကိုချမ်းသာဖို့ကိုစင်ပြေဖို့ဆိုတဲ့အတ္တဒိဋ္ဌိတွေနှေးပါပြီးတော့မေတ္တာတရားလေးတွေနှလုံးသားထဲမှာကိန်းကောင်းနေတဲ့အတွက်သူတော်ကောင်းတွေအမြင်ရတော့ဂုံရှိတဲ့ပုဂ္ဂိုလ်ကြီးဂုံရှိတဲ့လုံရဲ့လို့ဒီလိုပဲဘုန်းကြီးတို့ပြောလို့ရပါတယ်။ဒါကြောင့်ဘုန်းကြီးတို့ဂုံရှိတယ်၊ဂုံတိတ်ခါမဲ့တယ်ဆိုတာလုပ်ငန်းကိုကြည့်ပြီးတော့သုံးသပ်လို့မရပါဘူး။ဒီလုပ်ငန်းကိုဘလို့စိတ်တယ်ဘလို့ရည်ရွယ်ချက်နဲ့လုပ်နေတယ်လေ။သူနှလုံးသားထဲမှာလောဘဒေါသအပြစ်တွေဘလောက်ကင်းတယ်လေ။မေတ္တာတရားတွေစေနာတရားတွေဘလောက်ထိပါတယ်လဲ။ဒါလေးတွေကိုကြည့်ပြီးတော့ဘုန်းကြီးတို့ဂုံရှိတယ်၊ဂုံမဲ့တယ်ဆိုတာသုံးသပ်လို့ရပါတယ်။ဒါလေးတွေကိုဘုန်းကြီးကသိစေချင်တယ်။ဒါကြောင့်မြတ်စွာဘုရားကရဟန်းကိုမိန့်တာကျန်တဲ့ရှင်းပညာရှင်သူတော်ကောင်းတွေကတိရစ္ဆာန်ဘဝရောက်နေတာတောင်မှဂုံနဲ့ဖြစ်ကိုခွဲခြားမသိတဲ့ပုဂ္ဂိုလ်တွေနဲ့အတူတရကလေးတောင်မနေကြပါဘူး။တင်းဟပါဖြစ်လို့ကိုယ့်ရဲ့ဂုံနဲ့ဖြစ်ကိုခွဲခြားမသိတဲ့အရက်မှာနေရတာလေမြတ်စွာဘုရားကဒီလိုအရက်တွေတာမျိုးမှာမနေစီခြင်းတဲ့သဘောနဲ့အာနာပါနာတောင်မနေစီခြင်းတဲ့သဘောနဲ့မြတ်စွာဘုရားမိန့်ကြားခဲ့ပါတယ်။အဲ့တော့မိမိတို့ကဒီလိုဂုံနဲ့ဖြစ်ကိုခွဲခြားသိပြီဆိုရင်ဘုန်းကြီးတို့ကုသိုလ်လုပ်တယ်ဘလို့စိတ်ထားနဲ့လုတာအာကုသူกินနေဂုံရှိတယ်ဘလို့စိတ်ထားနဲ့လုတာအာကုသူမกินဘူးဂုံတိတ်ခါမဲ့တယ်ဒါမျိုးလေးတွေတည်သွားတာပေါ့ဘုန်းကြီးတို့ဒီဖျားပွဲကြီးတွေလုတယ်တခါတည်းစဉ်းစားဆင်ခြင်ဖို့ကောင်းတယ်ဒါလေးတွေကဘုန်းကြီးတို့ဂုံနဲ့ပြစ်ကိုခွဲခြားသိပြီဆိုရင်နားလည်သွားတယ်ငါတို့ဘယ်လန်းစင်လိုက်မလဲတချို့ဒီရဲ့ဒေတာတွေမှာကိုယ့်ရဲ့ကျက်တီဆောင်ဖရာတွေပါတယ်ဇီရီတော်တွေစီကောင်လို့ဆိုပြီးတော့ပွဲသဘင်ကြီးတွေအလူအရက်အပြန်ဆိုင်ချက်အလောင်းစားတွေမစီမဆုလို့ရံပုံဝင်နေရအောင်လို့ဂျင်ဝိုင်းတွေဘာဝိုင်းတွေညာဝိုင်းတွေချက်အလောင်းစားတွေချက်ပျော်ပွဲရှင်ပွဲတွေချက်ကြီးရွက်ချက်မေးကြည့်တော့ဘာလဲဆိုတော့လူမစီမဆုလို့ရံပုံဝင်များများမရမှဆုလို့ဒါမျိုးစီဘုန်းကြီးတို့ဂုံနဲ့ပြစ်ကိုခွဲခြားသိသွားရင်ဘယ်လိုလဲဆိုတော့ဒီလိုစိတ်တက်နေဘုရားပူဇဏီရပွဲတော်ကျင်းပတာဂုံကြီးတယ်လို့ထင်ရပြီမဲ့လို့တကယ်တော့ဂုံတိတ်ခါမကြီးပါလားဂုံမဲလိုက်တာဘာဖြစ်လို့လဲရည်ရွယ်ချက်ကဘုရားကြည်ညိုလို့မဟုတ်ဘူးကျန်ပုံမင်းများများရခြင်းလို့လူစီအောင်လို့လူတွေများများလာအောင်လို့လောဘဒေါသတွေဖြစ်လိုက်တာအဲ့တော့ဒီလုံးရဲ့ဒီလိုဘုရားပူဇဏီရပွဲကျင်းပပြီဆိုရင်နှလုံးသားထဲမှာအကုသိုလ်အဖြစ်တွေတိတ်ပြီးတော့များတဲ့အတွက်ဒီလုံးရဲ့ဟာဂုံရှိသောလုံးရဲ့လားဂုံမဲသောလုံးရဲ့လားဒါလေးတွေကဘုန်းကြီးတို့ဂုံနဲ့ပြစ်ကိုခွဲခြားသိပြီဆိုရင်ဒါလေးတွေကနားလည်သွားပါတယ်။သိပြီတော့အရေးကြီးတဲ့အချက်ကလေးတွေပါ။အဲ့တော့ဘုန်းကြီးတို့ဗုဒ္ဓပူဇဏီယပွဲတော်လုပ်တယ်။တန်ခါတော်ရှင်မြတ်တွေကိုပင့်ပြီးတော့ဆွံလောင်းတယ်။မြတ်စွာဘုရားကိုလည်းပဲမြတ်စွာဘုရားသဘောကြတော်မူတဲ့ဤနဲ့ငြင်းငြင်းချမ်းချမ်းပူဇော်ကြတယ်။လူငယ်လေးတွေကလည်းပဲဝတ်ပြုပြီးတော့ဆုတောင်းပူဇော်ကြတယ်။လူကြီးတွေကလည်းပဲညာအခါမှာတရားဆန္ဒမနေထိုင်ပြီးတော့ပူဇော်ကြတယ်ဒီလိုငြင်းငြင်းချမ်းချမ်းနဲ့ကုသိုလ်ရေးကိုပဲစောင့်ချလုပ်သွားတယ်ဘုရားရှင်ရဲ့ဟိုပူဇော်ခြင်းနဲ့ဆိုရင်ဘုရားရှင်ဘယ်လိုဖြစ်စေခြင်းလဲဘုရားရှင်ရဲ့ဆန္ဒအတိုင်းလိုက်နာကျင့်သုံးပြီဆိုရင် အများမြင်ရတော့၆ကက်ကက်နဲ့ဂုံငင်လိုက်တာလို့ထင်ပေမဲ့နှလုံးသားထဲမှာအကုသိုလ်တရားတွေကျင်းပြီးတော့ဘုရားရှင်ကိုစိတ်မနဲ့စိတ်ထားနဲ့ပူဇော်ခြင်းနဲ့ကုသိုလ်စေနာတွေမေတ္တာတရားတွေနှလုံးသားထဲမှာဖြစ်တယ်။သာသနာတော်မငြင်းနွမ်းစေခြင်းနဲ့ကုသိုလ်တရားတွေဖြစ်တဲ့အတွက်အဲ့ဒီလိုပွဲမျိုးမှာဂုံသိက္ခာမြင့်တဲ့ပူဇော်ပွဲလို့ဒီလိုခေါ်လို့ရတယ်။ဒါလေးတွေတည်သွားလို့ရှိရင်ပညာရှင်သူတော်ကောင်းတွေနဲ့နှီးဆက်သွားတယ်ယောသားထက်မြတ်တဲ့ပညာရှင်သူတော်ကောင်းတွေကဒီလိုဂုံနဲ့ပြစ်ကိုဖွဲ့ချသိတဲ့ပုဂ္ဂိုလ်တွေနဲ့လူချင်းမတီးပေမဲ့စိတ်ထားရင်နှလုံးသားရင်နှီးဆက်ပါတယ်တဲ့။နောက်ဆုံးဘုရားရှင်ကခြေချုပ်ပြီဆိုရင်ဒီလိုပုဂ္ဂိုလ်တွေကိုဦးစားပေးရင်ဒီလိုတရားဟောပြီးခြေချုပ်ပါတယ်။ဒါပါလဲဆိုတော့ဂုံနဲ့ပြစ်ကိုဖွဲ့ချပြီးတော့သိရတဲ့အကျိုးတဲ့ဒါလေးတွေကတိတ်ပြီးတော့လိုအပ်တယ်။ဘုန်းကြီးတို့မြန်မာနိုင်ငံအတွက်လည်းလိုအပ်တယ်ပေါ့။ဒါနဲ့ဆက်ပြီးတော့ဘုန်းကြီးနည်းနည်းလေးပြောမယ်။ဘုန်းကြီးတစောင်းမုန်းလာတော့ဟာမော်လမြိုင်မြို့ရွှေကျင်တိကာယစာမျိုးဝဲ106ကျင်းမြောင်လားမသိဘူးအဲ့မှာတရားပွဲတစ်ခုသွားတော့ကံဘောဇာတိပိတကကြောင်းတိုက်မှာမနက်ခင်းအာယုံဆုံးဖုံးပေးတယ်ပေါ့ဖုံးပေးနေတဲ့အချိန်မှာဆုံးဖို့လာတဲ့တက္ကသိုလ်ပထမနှစ်ကျောင်းသားလေးတယောက်ကမေခွန်းတစ်ခုမေးခဲ့တာပါလဲဆိုတော့ရှင်ဗျာတဲ့မေခွန်းတစ်ခုမေးပါရစေမေးပါဆိုတော့ဒီတန်ခါးရဲ့အတွက်ဥချထားတဲ့ဖះဆုံးတော်တင်ဖို့အတွက်ဥချထားတဲ့စားစရာတောက်စရာတွေကိုစားသုံးလို့ရှိရင်အပြစ်ရှိတယ်၊နေရဲကြီးတယ်ဆိုတာဟုတ်ပါသလားတဲ့။ဘုန်းကြီးကလည်းမှန်ကန်တဲ့အကြောင်းကိုယ်အင်မတန်လေးကလူပြရမယ်ဖះတရားတန်သာဒီလိုရှင်မှန်းပြီးတော့ထားတဲ့ပစ္စည်းဝတ္ထုကိုယူသုံးဆောင်တာစားသုံးတာအခါတော်ဖြစ်တဲ့အကြောင်းဒါတွေဟာမယုံမသိစိတ်တွေပါသွားနိုင်တဲ့အကြောင်းမသိလို့ရှိရင်မောဟတွေပါသွားနိုင်တဲ့အကြောင်းဒါလေးတွေပြောပြပြီးတော့အပြစ်ရှိတယ်ဟုတ်တယ်ဒါမျိုးလေးပြောပြလိုက်တယ်လောဘဒေါသစတဲ့အပြစ်တွေများသွားတယ်ငရေကြီးတတ်တယ်ဒါမျိုးသူနားလည်အောင်ပြောလိုက်တော့ तू ကဒီမေခွန်းကိုမေးချင်တာမဟုတ်နောက်တဲ့မေခွန်းတစ်ခုဆက်လာဒီလိုဆိုရင်တဲ့ခုသူတို့ရဲရွာမှာကထိန်ခင်းရတယ်ကထိန်ခင်းတော့ဖျားဆုံးတော့တင်မှုတန်ခါကတ်ဖို့ဆိုပြီးတော့လူကြီးတွေရဲ့ချက်ပြုတ်ကြပါတယ်တဲ့အဲ့တော့ချက်ပြုတ်တဲ့လူကြီးတွေကတန်ခါတွေမကတ်ခင်မှာသူတို့မြည်ကျက်မြည်တယ်ပြောပြီးတော့စားကြပါတယ်စားတာပြီးတွေ့ရပါတယ်အဲ့ဒါကိုမေးမကြည့်ဘူးလားတဲ့ဘုန်းကြီးကမေးတယ်အဲ့တော့ဘုန်းကြီးကဒါလေးကိုပြန်ပြီးတော့ပြောရတာပေါ့အဲ့လိုဆိုရင်သူဘုန်းကြီးကတခုပြောမယ်သူအဲ့တော့နောက်ဘဝမှာကျိုးပေးပြီဆိုလို့ရှိရင်အပြုအမူတွေကကျိုးပေးတာလားစိတ်စေတနာကကံဖြစ်ပြီးတော့ကံကကျိုးပေးတာလားလို့ဘုန်းကြီးကမေးလိုက်တော့သူကစိတ်စေတနာကံတရားကကျိုးပေးတာပါတဲ့ပစ္စည်းဝတ္ထုယုံလုံးရက်တည်းအကျိုးပေးတာမဟုတ်ပါဘူးဒါမျိုးပြန်ပြောတယ်ပေါ့ပြောတော့ဘုန်းကြီးကပြောလိုက်တယ်အဲ့တော့လို့ဖះရှင်အတွက်တန်ခါတော်ရှင်မြတ်တွေအတွက်ဥချထားတာကိုစားတဲ့ပုဂ္ဂိုလ်ကစားခြင်းလို့စားတယ်သူ့ရဲ့စားခြင်းတဲ့စိတ်ကို तू ကမျိုးမသိနိုင်ဘူးကရုဂါရဝမရှိဘူးအဲ့တော့အပြစ်ရှိမှလည်းမသိတော့မောဟတရားတွေအဲ့တော့ဒီလိုစိတ်ဓာတ်တွေနဲ့စားတော့အပြစ်ရှိတာပေါ့လို့သူ့ရဲ့လုံးရက်ကစားတာတော့ဟုတ်တယ်ဒါမှမဟုတ်လောကကစိတ်စေတနာကမတန်ရှင်းတဲ့အတွက်အကုသိုလ်သဘောဖြစ်တဲ့အတွက်ဒါမြဲကြည့်တာအပြစ်ရှိတာလို့ခုနကတန်ခါတော်ရှင်မြတ်တွေအတွက်ကထိန်သာမှာချက်ပြုတ်တဲ့ပုဂ္ဂိုလ်တွေကမြည်တယ်ဆိုတာကသူတို့ကတန်ခါတော်တွေမကောင်းတဲ့နေမှာဆိုလို့ငန်းသွားမှာဆိုလို့ပေါ်သွားမှာဆိုလို့ကောင်းတယ်လားမကောင်းဘူးလားမြည်ကြည့်တာဆိုတာစိတ်စေတနာသိပ်ကောင်းတယ်လို့တကယ်စစ်မှန်တဲ့စိတ်စေတနာနဲ့တန်ခါတော်ရှင်မြတ်တွေအစင်မပြေမှာဆိုလို့မြည်ကြည့်ပါတယ်ဆိုရင်ဒါဒီလိုရစိတ်စင်တာကောင်းတဲ့အတွက်ဒီလိုစားတဲ့မြည်တဲ့အမှုရာတွေကလိုက်ကျိုးပေးတာမို့သူ့ရဲ့စိတ်စင်တာဘလောက်မှန်ကန်တယ်စိတ်စင်တာကောင်းရင်ကံကောင်းတယ်ကံကောင်းရင်ကျိုးပေးကောင်းတယ်စိတ်စင်တာမကောင်းရင်ကံမကောင်းဘူးကံမကောင်းရင်ကျိုးပေးမကောင်းတာဖြစ်တယ်လို့ဒါမျိုးလေးရှင်းပြလိုက်ရတယ်ဘုန်းကြီးတို့ဒါလည်းပဲစဉ်းစားကြရလေဒီကောင်းတယ်ပေါ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကြားဖို့မှာပဲပန္တဝင်လှူလိုက်တဲ့အတွက်ဒီဖျားလက်ထဲမှာနေပြန်မြောက်ပြူသွားတယ်၊နှက်ပြီးရောက်သွားတယ်၊ဒါမျိုးလေးတွေတရားတော်တွေမှာပါတာပဲ။အဲ့တော့စဉ်းစားတတ်မယ်ဆိုရင်ဘုန်းကြီးတို့ပန်းတပွင့်ဆိုတာဘာသာကြားတွေလူဘူးမှာပဲ။လူတိုင်းလူတိုင်းပန်းတပွင့်လူဘူးမှာ။ဒါပေမဲ့လူတိုင်းနေပြန်ရသလား၊နေပြန်မြောက်ပြူသလား၊လူတိုင်းနှက်ပြီးရောက်သလားမဟုတ်ပါဘူး။မရောက်ပါဘူး။ပန်းတပွင့်ကလိုက်ပြီးတော့ကြိုးပေးတာမဟုတ်ပါဘူး။ပန်းတပွင့်လူတိုင်းတဲ့အချိန်မှာစိတ်စေတနာဖျားရှင်ရဲ့ကိရိတာကင်းစင်တဲ့ဂုံလေးကိုအာယုံပြုမယ်အရဟံ။ဒီလိုကိရိတာကင်းစင်တဲ့အောင်ကိုယ်တိုင်လည်းပဲကျူစားမယ်ဒါဆိုရင်မြတ်စွာဘုရားကိုဓမ္မနဲ့ပူဇော်တာအဲ့တော့နောက်ဘဝကျိုးပေးရင်ပန်းတပွင့်ကလိုက်ကျိုးပေးတာမဟုတ်ပန်းတပွင့်လူတန်းတဲ့အချိန်မှာဘုရားရှင်ရဲ့ဂုဏ်တော်တွေကိုအာရုံပြုတဲ့ကုသိုလ်စိတ်စေတနာ 过来那边培养新国都有味道，给你打给俺渐渐就过阿头路的谁谁的呢？第谁谁那里也就别的对，白里嘛都味道，那边面貌表达，那边腰杆皮大，哪里的朋友身材不高呢？多都办公室路边子，办的牙汤牙齿味道，汤齿味道，路上边子，谁谁的那里呀？工不干的那对，家里吃的多呢，希望也先别见路。哎，那我也先别进入，第三呢，留言那边，半步你留言，那方也先把压了呗。大把来说了，谁谁的那个就别的，必须无处理来就别的么？路南那这嘛，谁谁呢不老提，但现在嘞，大里的也记得不？哎，老朋友，大说路线，把来说了，边家线路跑难多的，把这路来说了，不路路南那哈，恭喜的嘞，别干的嘞，不路路南那哈，我们西屋嘞，别的伢的嘞。คนาก็ไปดูสนุดเดนเอาอูพยาพยาสาระเลยเวสาระเวแต่งานเราเช่นนี้ดีมาก้องมาสุดเลยด้วยนั่นแหละพอได้ดีเจนดูมีด่าเลยสาระเวไอ้เราไปรู้สิท่านเนี่ยมีด่ากับสาระดีสิเดลีคงสิเดลีไปรู้สิท่านเนี่ยสาระเบี้ยเมเดลีคงสิเดลีไปรู้หากับดีสิบิโลคงเมเดลีทำอยู่ดีดีเพื่อจะตีบีสุดเลยดูถ้าเป็นอย่างเช่นตัวเราบ้างดูขวาระเวไอ้เราไปดูมันเดียวตีละเป็นอย่างดิลูมันเดียวพออยู่มาตีวุ้ยส่วนวัดดีกรีอะป้าหม้อไก่เช่นนี้มาเย่คนอาการเราบ่ปั้นตะวันดูด้านนั้นในพันยาวด่าปลุกเสียงนั้นเราแก่ดูเลยปั้นปูนี้ดูด้านนั้นในพันเนี่ยวัยละปลุกเสียงนั้นดูด้านแก่ดูเลยคงสิดูละยิ่งสิดละทำอยู่มาพ่อจ้ามาตีบาบุ้ยส่วนพออยู่ด่าฮะวัดดีกรีอะป้าหม้อไก่เช่นนี้เป็นยาเช่นลูกโยหะรักบาร์เลยป้าพี่ดูเลยมันเดียวมาตีลูเลยยศวิทยาดิลูมันเดียวมาตีเลยปกุลีคนนี้เป็นกูพัชมาดีเลยปกุลีเนี่ยเป็นยาเช่นดูโลกาวนี่ยูดาทำยังเด็กปกุลีแต่ยังกลิ่นเราไม่เนียบเอาไอ้เราดีลูพัชตีเลยส่วนเนาะเป็นยาเช่นดูโลกาวนี่ดีดูเนียมอยู่มาเบียวจ้าเลยสุดเลยเด็กเบียวยาบาร์ไอ้เราเจนี่อุเคนโซรุบีตาซูนี่เนี่ยมิมิรุกูไรฮะเป็นยาเช่นดูโลกาวนี่เนี่ยนิจเช่นมาเรสุลุจิคนนี้เป็นกูรอเนี่ยส่วนพัชตีเอาจูซายามาบ่ดาลีรีเนสเซบิโรพงีกุลุลีรีเนเนเนลีเปียวเปียวเมยัสวาพยาเมนอมุราเนสเซบิตุโรกองนี่เปล่าทีเปลุนีท่านเนลุตวาจิเจจาเดเลสุดาลีเปียวเปียวเปียวเมพงีดูดีตามยุมากันนายองเซียโรยตามยุมากันนายองเซียโรยตาดนาบิวกาซาเปลุชินีรีชีเดเลสุดลุตีเนราลีพงีเปียวเปียวเมบ่เซียโรยเยวาระกับบาลเลสุดจองนาวลุมาไลบาเนลูนเอาจังไล่ปาสิตามโยเลตัวโอวาระเปรีชีเดเดพงิวมันเลียมิวอุกากาดอเซนสุดเดเลพเจ้ากงเดย์ตามโยกันเอาจังตะกามายปอตะกามายเอพงิวเช่าด่าเอราตามโยกันเอาเสียรอยยาเดจังเอาลูมาไล่ปาเนลูนเอาจังไล่ปาสิตามโยโอวาระเปรีชีเดเดเอชิมพยานีเนเลเวดารีเนเซนไลด่าสุบิตะกามายตัวเจนตังกาก็แต่เชื่อใจตัวจ้าเนี่ยไปพ่อหญิงวันเดียววันตาเสาร์เด็กบ่เออเสียรอยยาเปลือยเลยสุดพ่อหญิงตาลิจีไรเนาะเสียรอยยาซาเดนไอตีทองมาซะแต่มารีมีอะไรเอค่ะจังงานไม่สิจังงานไม่สิเลยเสียรอยยาซาบีชามีชานีราเวซาบีจันซาลีเจดามีเจดาเวเออเปลือยชาเดเลยสุดจองเนมาชาเสียเนียไม่ใช่หรือพอติดเป็นยี่กองเนี่ยเอามาบ่อยท้องพี่รถเสียรถซาบีกูชาได้ไหมไอ้เราพ่อยืดดีลงยังกูจีเนาะติดเป็นเอามาซาชาเลยคงได้ข่าวเงยไรกันลูกจะคุกเกะจะชูโกกุยอ่ะมีงองมีเล่ย์เนี่ยไอ้เราพ่อยืดนั่งจีจีจ้าจูเสียรถยี่อ่ะซาชาเลยลูกจองไม่ใช่หรือจองมันเปล่าถ้าเรามาดีลาลูกจีเนี่ยไปพ่อยืดจองตั้งอะไรมีอะไรสาชาเสียจังดีเสียจังว่าไม่ใช่หรือยิ่งเหมือนมาเปลี่ยวบ่บาดเจ็บเลยวินิจเนี่ยมาเสียดูเลยไอ้เราบาดเจ็บเลยวินิจได้ข่าวว่ากูลงสงสัยเจนเนี่ยน้าเดบิลี่อะไรไปตุกโคมาสูเลยเสียรอยยาไอ้เราเดบิลี่มโหดารีตุกโคมาสูลุเสียรอยยาเสียนี่พี่รู้สิ่งนี้อะไรเนี่ยจังเย่พี่รู้จังน้าลูมาไล่บ้านเนี่ยลูน้าจังไล่บ้านสิไอ้เราทำอยู่เนี่ยเดือนต้องตัวเลยน้าไปมาพออยู่ที่การมารีตุยสิ่งนั้นเลยเอาสาวเชียงมาเลยจุดเชียร์เราเย่พูนไปเลยดูจองจองมีพี่บอกแล้วล่ะอะไรบ้างเลยจุดจองเราลืมมาไล่ดูเลยไอ้เราเย็นนี้คิดจะช่วยนี่อะไรจ้ารู้ตาตาพี่รู้ไหมสูรุษีพาลูกจ้าเลย เบตังอันตังอารมณ์ชิมเนี่ยดีบาลุพูดด้วยบาลุอันนี้บาดีแต่ขันบาลุดูด้านไหนมาดีเสียรอดเรียนตรงบทสั่งจังดูนี่บาดีบาลุดูด้านไหนมาดีถ้าบาลุสุดลูกขันเนี่ยตัวบริพเชิดละก็ประกาศเรียกลูกขันเนี่ยสูบีเมื่อดูเสียรอดีเอขึ้นอยู่เจดีบาลีดามิวดีเสียรอดีดามิวไม่ใจเปล่าแล้วถ้าบาลุสุดเจ้าหน้าลูไล่ตัวร้าเสียรอดามิวไม่พิเศษเช่นแล้วพออีกดู คนอาลูกบ่ลูกคนนี้ตัวเนี่ยยาลาเรจ้องยี่เดียใจยี่เดียก้าวมาเร่เอ็มยาฮาร์ดก้องสีไรด้าตาดนาด้วยการุตัวนั้นว่าแกจ้องยี่คุ้มยันใจยี่เป็นนัทเอร์ก้องสีเรื่องเทียนยาเร่เต็มไปเอาซาชาเร่เสียรอดูดูปุ๊บจะก้องเงี้ยเร่ดูเทียนยาเร่เด็กเอร์ก้องยี่ดูเสียใจจีละคนอาการลูกคนนี้ตัวเจ้องยี่เดียนัทเอร์ต้องเดินเศร้าเดอร์วินิจเดียวโลบะเดียวเอ็มยี่เดียสีนี่เร่ตัวก้องเด็กค่ะเด็กเอ็มยี่มาตลา ตาลิเซนซาจะมุ่งหนีอาบีบีฮอร์มาบ่ไปดูดาวมิวกันเอาเสียรอยลูกตัวอะไรเน้นเน้นเลยลูกตีเนี่ยเลยลูกยันเลยจีนิโอเซียนลูกว่าเออเด็กเป็นเอามาซาชาเร่ลูกมาแค่มูน้องลานเอาตาเดบิเดียเลยเว่เจ้าไม่ใช่ลูกขันยาเดเรสุราเร่ดูโคมาสูเร่ด้วยลูกยันลูกตัวเร่เอ็บยี่เกนไอ้ดามีสาวเฮียชิจูเร่ลูกตุลกองนี่ตัวโบจาเร่ลูกวินิเบเล่ไม่ใช่ลูกลูกพัดดาวเบเล่ไม่ใช่ลูกเออเด็กเป็นใครตีเนี่ยนะตุลกองนี่ไม่ใช่เนี่ย ตามเนี่ยบุตรเจนี่เนี่ยสิฮะมาดูบูเร่ตาลีกูพงี้พูดชาติเจนนะกับพงี้เดียบย้อนมาบุนอ่ะกับมิวเซียรอยลูเยลีริวเดินหนีมาจีนิโอเซียนลูกูเรนเล่เดินหนีมาไล่หน้าเจนตงเซียนลูกตาลีกูพิอพิอาระนั่นก็คือสิ่งเดียวพงี้ดูแต่ข้าตามมิวกันเอาเซียรอยยังคงยาวตัวรอพงี้จะเอาเดียวมาเดรอปเดรอจะเอาเดียวจะการมาเรียลาบิโดตราเดียกองโน กองบีสูเลยเขียนยี่ดีพายยี่ดีเนี่ยสูพารีเนี่ยบาดละมาพิจารณาอุปเขียนดูเลยบ่เออเขียนบีโรบีโรเสียรอดการมาเรียเปลี่ยนตัวอยู่จูซูเดลพงี่เลยเดบ่าวขอบีโรทารีเปลี่ยนยุ่งไรบ้าเดวินิจได้ข่าวบุญนี่เนี่ยรอดูเรื่องดูเรื่องพิสิกุต้องเจ้าหน้าเปลี่ยนไม่ใช่บ่าวเดกองเนี่ยเขียนยี่ดีต้องเจ้าหน้าวินิจตัวนี่เนี่ยบ้าอาบะมันมาเต็มบ่าว แต่ไม่รู้ตั้งนานเดียวเปล่าเลยยังไงเนี่ยลงตรงนี้งานยังไม่ลาสุดเลยสิกลีเปล่าตัวมาสุดเลยเดี๋ยวเชื่อว่าโชคดีไรบ้างสุดไปเลยตุ๊บบาลาเรตเต็มไปเลยเป็นแค่บีโร่เราเสียชีวิตเราเด้เด้ทารีอะไรพวกนี้ดูดีเนี่ยเรื่องเชื่อเลยเชื่อเราอีกตัวจีเนาะวันนี้ได้ข่าวว่าวันนี้เนี่ยถ้าพวกนี้ดูลงว่าเปลี่ยนไม่ใช่เปล่าป้าอาบัตเต้เนี่ยเปลี่ยวลงไม่ยาวลูเรขนาดลูทารีพีซีลูเรียพีซีแต่เรียนโตน่ะ
แต่ไม่รู้เสียรอดแต่มันน่าติงอ่ะเปล่าเด้เด้งานยังไม่มาล่าสุดเลยสิ่งลี้เปล่าบีโร่ลู่เรือลู่เซิงคันพี่สิ่งลี้ต้องส่งจริงจริงดีเปล่าตัวมาสู้เรื่อยเปลี่ยนยุ่งไรบ้างสุดที่เต็มไปเลยเข้มบีโร่แต่เรียนตรงเงี้ยเลยบ่เออเราเนี่ยใช่ไหมอันนี้ยูสุดลู่เจอเรื่อยเสียรอดประตูเพี้ยเลยสุดโร่เป็นยูว่าพี่ยังอาจจะจังได้เสียรอดเสียรอดอุบัติเหตุมาได้สุดละเพี้ยตัวเลยตัวอันนี้ลู่เยลี่จีบีโร่งานจะจังไปลู่เสียโน่งานจังห ရှိပါတယ်။သူအဲ့ဒီကြောင်းတိုင်ပြတော့သူ့ရဲ့ကြောင်းတိုင်ကိုမာဂန္ဓာယုံကိုလှူလိုက်တာ။မာဂန္ဓာယုံကစာချာဘုန်းကြီးတွေပို့ပြီးတော့အခုဖျားငါးစုကြောင်းတိုင်ဆိုပြီးတော့မာဂန္ဓာယုံတိုက်ခွဲဖြစ်နေတာ။အဲ့ဒီကြီးညိုခဲ့တဲ့ကိုတော်လေးအခင်တွေကိုရုပ်ပြီးတော့သင်ပိုင်ခင်းပေးတဲ့ကိုတော်လေးကဆရာတော်ကြီးညိုလုံးလို့လုပ်ခဲ့တာ။အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်ကြစို့စေကံပစ္စည်းတွေနဲ့မအမရတွေနဲ့လူတွေလှူလို့သုံးဆောင်တာမဟုတ်ဘဲနဲ့အလူခံနဲ့ရအောင်ကြိုးစားတယ်ဘုံကြည်အောင်လုပ်တယ်ဒါတွေတာမင်ညမြင်ရင်တော့တိတ်ပြီးတော့ဘုံရှိတာပဲဒါမျိုးမြင်ကြပါတောင်မျိုးဆရာတော်ကြီးလိုတင့်မှိုင်လေးနဲ့ဂရင်မော်ခင်းပြီးတော့ကိုယ့်လုပ်ကိုလုပ်တယ်ဂုံငင်လိုက်တာလို့ထင်ကြပါဒါပေမဲ့လို့စိတ်ပိုင်းဆိုင်ရာကြည်လိုက်လို့ရှိရင်ဆရာတော်ကြီးရဲ့လုပ်ရအကုသိုလ်ပြစ်တွေကင်းနေတဲ့အတွက်ဂုံဒိက္ခသိရှိပါတယ်ဂုံဒိက္ခရှိတယ်လုပ်ရတဲ့ဆရာတော်ကြီးကဂုံရှိတယ်အစ်မတမကုံမြင့်တဲ့ဆရာတော်ကြီးဖြစ်သွားပါတယ်ပစ္စည်းတွေတော့ကောင်းစားတွေသုံးဆောင်နေပါရဲ့လုံသည်မြဒီလိုသုံးဆောင်ဖို့ဘာဖို့အကုသိုလ်ပြစ်တွေရောလှူခန္ဓာတွေရောဒါမျိုးတွေရောရောထွေးနေပါတယ်ဆိုရင်သူတော်ကောင်းတွေအကုသိုလ်ပြစ်တွေဝိနည်းသိက္ခာပုဒ်ပြစ်တွေရှိတဲ့အတွက်ဂုံရှိသူဂုံမြင့်တဲ့ဆရာတော်လို့ဒီလိုမသတ်မှတ်ပါဘူးဆိုတော့ဒါလေးကိုဘုန်းကြီးကသိစေခြင်းနဲ့ဒါကတောင်မျိုးခန္ဓာရဲ့ဆရာတော်ကြီးနဲ့ဆက်တဲ့လူတည်နေတဲ့အချက်ကလေးတွေဂုံရှိသလားဂုံမြင့်သလားဒါမှမဟုတ်ဂုံသိက္ခာမဲ့သလားဂုံနေသလားဒါလေးတွေကိုဘုန်းကြီးကစဉ်းကျင်စဉ်းစားတက်ဖို့သူတော်ကောင်းတွေကဘယ်လမ်းစဉ်ကိုကျွေးသွားကြသလဲဒါလေးတွေကိုသိစေခြင်းလို့ပြောတာပါနောက်တစ်ချက်ဘုန်းကြီးပြောမယ်ပေါ့ဘုန်းကြီးတို့ ဥပ္ပဇေငယ်ဆရာပေါ့တောင်ပြုံးမာကန္နာယုံကို73နှစ်မှာရောက်တယ်ရွာမှာဘုန်းကြီးတို့ဆယ်နှစ်သားမှာကိုရင်ဝတ်တော့ဘုန်းကြီးတို့ရဲ့ဥပ္ပဇေဆရာဥလေးလည်းပဲနဝံဘွဲတော်ခဲ့တဲ့ဆရာတက်တော်88နှစ်မှာပြန်တော်မူသွားခဲ့တဲ့ဆရာတော်ပေါ့ဒီဆရာတော်လုံရည်လေးကိုလည်းဘုန်းကြီးတို့ကတက်နိုင်တယ်များတိခဲ့တော့တိတ်ကြည်ညိုတာပဲဆရာတော်ကပညာကြီးဘယ်တော့မြင့်လဲဆိုတော့ဘုန်းကြီးပထမလက်တန်းအဆင့်တောင်အောင်ခဲ့သလားမသိပါဘူးအဲ့ဒီဆင့်လောက်ပဲရောက်ခဲ့တယ်အဲ့တော့ပထမလက်တန်းဆင့်လောက်ပဲရောက်ခဲ့တဲ့ဆရာတော်ကဘုန်းကြီးတို့တောရွာမှာတရင်သုံးနေပေါ့အဲ့တော့တောရွာမှာတရင်သုံးပြီးတော့ဆရာတော်ရဲ့စိတ်ထားကဘလို့ရှိတယ်ဒါလေးဘုန်းကြီးပြောပြပေးမယ်ဘုန်းကြီးတို့ကိုချီးမြှောက်တဲ့အနေနဲ့ဆရာတော်ကဟောဒီမြတ်ဆက်ကြအကြောင်းတိုင်းမှာ၃နှစ်တရင်သုံးပေးခဲ့ပါတယ်သူ့ရဲ့တော်တဲ့တပည့်လေးတွေကိုဒီမှာလာထားရင်းနဲ့စောင့်ရှောက်ရင်းနဲ့ဘုန်းကြီးစီ၃နှစ်နေပြီးတော့၃နှစ်လုံးစာဝါပို့ချပေးခဲ့တယ်ပေါ့အဲ့ဒီအချိန်မှာဆရာတော်တက်တော်85နှစ်ပြည့်တော့မန္တလေးကအင်မတန်ချမ်းသာတဲ့မလွန်လေးရတထေးတယောက်ကရန်တကာရဲ့တူတယောက်ကဘာလျှောက်နေပြီးတော့ဆရာတော်ရဲ့85နှစ်ပြည့်မွေးနေ့ဒီလိုစိတ်ရတူတဲ့ဘက်ကျင်းပခြင်းပါတယ်ခွင့်ပြုပါဗျာဆိုတော့ဆရာတော်ဘလို့ပြောပြီးညင်းခဲ့တယ်ဆိုတော့မလှတဲ့မျက်နှာအရက်လေပြတဲ့လူဖြစ်နေပါမည်တဲ့သူမှာဘာကုံမှမရှိပါဘူးမွေးနေပေါ်ကြီးမလုပ်ပြရစီနဲ့နောက်တစ်ခါဆရာတော်ဘလို့ထပ်ပြောဆိုကိုမီးအိမ်ကိုညာလွတ်တယ်လို့ဖြစ်နေပါမယ်ကိုဆရာတော်85နှစ်ပြည့်ကိုကကိုချီကျူစားရည်ကြီးအော်ပါပြီးကိုမီးအိမ်ကိုကိုညာလွတ်တယ်လို့ဘယ်သူမှလေးစားမှလည်းမဟုတ်ဘယ်သူမှလည်းကုသိုလ်ဖြစ်မှလည်းမဟုတ်ပါဘူးအဲ့တော့85နှစ်ပြည့်မွေးနေပွဲကိုမလုပ်ပြရစီနဲ့ဒါမျိုးလေးပဲဘုန်းကြီးတို့ပြောပြီးတော့ဆရာတော်ကြီးကမွေးနေ့ဝယ်85နှစ်ပြည့်မွေးနေ့ပွဲကိုလုပ်ဖို့ရအတွက်ပင်သွားတော်မူခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ဆရာတော်ဆိုတာဘုန်းကြီးတို့လူတပည့်တွေမွေးထုတ်ပေးလိုက်တဲ့အတွက်ဂုဏ်တကယ်ရှိပါတယ်ဒါပေမဲ့ဆရာတော်ကလက်မခံခဲ့ပါဘူးဒါပါလဲဆိုတော့အလိုနည်းတဲ့သဘောတွေပဲနောက်အသက်တော်80ပြည့်တဲ့အခါကျတော့ခုနတကားရီရောတန်ဃာရီရောဝိုင်းရှောက်ကြတယ်ဆရာတော်သက်တော်ရှိတော့တပည့်တွေစုံစုံညီညီနဲ့ကြောကျင်လို့ပါဗျာဆိုကြမှာအဲ့ကျမှာဆရာတော်ကဒီလိုဆိုရင်လေလူတွေထံကလူမခံပါနဲ့တဲ့လှုပ်ချင်တော့လှုပ်ပါတဲ့ဆရာတော်ကဖွင့်ပြသွားခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ဒီလိုလှုပ်ရတဲ့တကယ်နာမည်ကြီးပြီးတော့ကြီးညာချက်တွေထုတ်ကြီးညာချက်တွေချုပ်ပြီးတော့ဆရာတော်မွေးနေ့အတွက်ဘာတွေလှူဒန်းနိုင်ပါတယ်ဘာတွေကုသိုလ်ပြုပါမယ်ဒါမျိုးတွေလှုပ်တာနဲ့ဘုန်းကြီးတို့ဆရာတော်ကြီးရဲ့လှုပ်ရကလေးကိုကြည့်လိုက်ဆရာတော်ကြီးလှုပ်ရဟာမထင်မရှားလေအဲ့တော့ဂုံသိက္ခာငေးတယ်လို့ထင်စရာရှိတယ်စင်ရတူမွေးနေ့ဝဲတော့မလုံချင်ချောင်ဂုံသိက္ခာငယ်လိုက်တာအဲ့တော့ကြီးညာပြီးတော့တန်တီပြည်တီဖြစ်အောင်လုပ်တယ်ဘာတွေလူတန်းနိုင်ပါတယ်မွေးနေ့ဝဲမှာဘာတွေနဲ့ပူဇော်မင်းဒါတွေလုပ်တာဟာဘုန်းကြီးတို့နိုင်ရှင်ကြည့်တယ်ဘသူကအပြစ်ကင်းတယ်လေဘသူကအပြစ်နဲတယ်ဘသူကအပြစ်တွေရှိနေတယ်အကုသိုလ်ပြစ်တွေလောဘဒေါသတွေဘလို့ပွဲမျိုးကဖြစ်တယ်ဘလို့သိပွဲမျိုးကဂုံသိက္ခာရှိပြီးတော့ဘလို့ပွဲမျိုးကဂုံသိက္ခာငယ်တယ်လေဒါလေးတွေကိုဘုန်းကြီးကစဉ်းစားစီခြင်းလို့သူတော်ကောင်းတွေရဲ့လုံရက်တွေကိုအရင်ရဲ့ပြောပြတာနောက်တစ်ခါဘုန်းကြီးတို့ဆရာတော်ကြီးကဘုန်းကြီးကိုဩဝါဒပါပေးတယ်လဲဆိုတော့ဘုန်းကြီးတို့ရွာเจ้าကိုဆရာတော်ကြီးကပဋ္ဌံပွဲဥစဉ်တစ်ပါးကိုကြောင်းဆောင်ထားတော့အဲ့ဒီဥစဉ်တစ်ပါးကပဋ္ဌံပွဲလုပ်ဖို့ရာအတွက်ပြောတော့ဆရာတော်ကဘုန်းကြီးကိုမကြိုက်တဲ့သဘောနဲ့ဘယ်လိုပြောလဲဆိုတော့ရဲရွာတဲ့အလှခံပြီးတော့ဒီလိုပဋ္ဌံပွဲတွေလုပ်တာတော့မတင်ဘူးထင်ပါတယ်တဲ့အဲ့တော့ကုသိုလ်ဆိုတာအလှမခံလဲရပါတယ်ကိုယ့်အကူပဋ္ဌာန်းလေးရုပ်ပူဇော်ကလေးသူငယ်လေးတွေစာပေပို့ချငွေလူမခံလဲပဲကုသိုလ်လုပ်နည်းတည်းရှိပါတယ်တဲ့ तू ကဘာဖြစ်သူငွေတွေရဲရွာတဲ့လူခံပြီးပဋ္ဌာန်းပွဲကြီးလှုပ်ချင်ရတာလေဒါဘုန်းကြီးကမိန့်နေစကားအဲ့တော့ရဲရွာမှာဘုန်းကြီးတို့ကြောင်းဆောင်ထားတဲ့ဦးစင်တစ်ပါးကပဋ္ဌာန်းပွဲလုပ်ပြီးတော့လူတွေကလည်းပဲကြောင်းတက်ကြီးစီကားလိုက်တာပဋ္ဌာန်းပွဲကြီးကဘလို့ညာလုံးနဲ့ဩဘာပေးနေတဲ့အချိန်မှာဘုန်းကြီးတို့ဆရာတော်ကြီးရဲ့အမြင်လေးနော်ကြည့်လိုက်ကုသိုလ်ဆိုတာတဲ့အလှမခံမဲနဲ့လှုပ်လို့ရရင်လှုပ်လို့ရတာပါပဲတဲ့အဲ့တော့ကိုယ့်အကူကလေးသူငယ်လေးစာဝါလေးပို့ချကလေးသူငယ်လေးစာဝါပို့ချပြီးတော့ကိုယ်ရနေတဲ့ပဋ္ဌာန်းလေးတွေပါလေးတွေရုပ်ဖတ်ပြီးတော့ပူဇော်ငွေလှမခံလည်းပဲကုသိုလ်ကစစ်စစ်လှုပ်လို့ရပါတယ်တဲ့ဘာဖြစ်လို့အလှခံပြီးတော့ပဋ္ဌာန်းဘုန်းကြီးကျင်းပခြင်းရတာလဲတဲ့ဒီစကားလေးကဘုန်းကြီးတို့လူစီတာတွေကိုဂုံသိက္ခာရှိတယ်လို့ထင်တဲ့ဘုန်းကြီးတို့ပုဂ္ဂိုလ်တွေအတွက်စဉ်းစားစရာလေးတွေဘုန်းကြီးတို့ဆရာတော်ကြီးဟာဒီလောက်ကြည့်သူတော်ကောင်းပီတာတယ်အဲ့တော့ဂုံသိက္ခာအပြစ်ကင်းတာတွေဘသူကအပြစ်ကင်းတယ်လောဘဒေါသနဲတဲ့လုပ်ရက်ဘယ်ဟာလောဘဒေါသနဲမလဲအဲ့တော့ဘယ်လုပ်ငန်းကပို့ပြီးတော့ဂုံမြောက်မလဲ သူတို့ဘောင်ဘတ်တကကြည်လို့ရှိရင်ဆရာတော်ကြီးကတိတ်ကြည်ညိုစရာကောင်းပါတယ်။နောက်ဆုံးတစ်ချက်လေးဘုန်းကြီးတရေရတာပြောမယ်။ဘုန်းကြီးတို့ယနေ့ခေတ်သာသနာပြုသာသနာပြုဆိုပြီးတော့ငွေတွေပုံဩပြီးတော့ကုန်နေတဲ့ယဟန်တန်ကားလေးလူတွေစင်ကြားဆင်ကျင်စရာလေးတခုပေါ့။ဘုန်းကြီးတို့ဆရာတော်ကြီးကကိုယ်တိုင်ကပထမလက်တန်းအောင်တာခုဘုန်းကြီးတို့လူအထက်ရောက်သာသနာမှာလှုပ်လှုပ်နိုင်တဲ့တပည့်တွေပွေထုတ်ပေးတာဘုန်းကြီးတွေမကဘူး။ဘုန်းကြီးနောက်မှလည်းပဲတကြတိယဘီးဝန်သားတွေထွက်ပေါ်ပထမကျော်တွေထွက်ပေါ်ဆရာတော်ကြီးရဲ့ပြုစုဆောင်လျှောက်သွားတာယနေ့ဘုန်းကြီးတို့ဒီမြတ်ဆက်ကြာကြောင်းတိုက်တရိုက်အနေနဲ့ပဲဆရာတော်ကြီးပြုစုသွားခလိုက်တဲ့အတွက်သာသနာမှာထိုက်လျောက်ကျေးဇူးများနေတာပဲအဲ့တော့ဆရာတော်ကြီးလုပ်ရည်လေးဘုန်းကြီးတခုပြောမယ်ဆရာတော်ကြီးကဘုန်းကြီးကတခါတည်ရန်ကြတော့မိဘကဆင်းရဲတယ်ပေါ့နော်တော်မှာစာတင်ပေးတဲ့အခါကျောင်းသားလေးတွေကကိုရင်လေးတွေကတိတ်တော်တာအဲ့တော့ဆရာတော်ကြီးကဘာလဲဆိုတော့အဲ့ဒီကြောင်သားကိုရင်လေးတွေကိုမိဘတွေရနေပြီးတော့လူထွက်ခိုင်းပြီးတော့အလုတ်ခိုင်းမှစိုးတဲ့အတွက်အဲ့ဒီကြောင်သားမိဘကိုဆန်လေးပေးစီလေးပေးစားစရာတောက်စရာလေးပေးငွေလေးနည်းနည်းပါးပါးပေးပြီးတော့လူမထွက်ခိုင်းကိုဆရာတော်ကစီယုံတာအဲ့တော့မိဘကစာဝတ်တွေဆင်းရဲလို့ရှိရင်သူတို့သားလေးထွက်ခိုင်းလိုက်လို့ရှိရင်သာသနာအတွက်တိတ်ပြီးတော့နင့်နာသွားမှစိုးတဲ့အတွက်ဆရာတော်ကြီးကသူ့ရှိတဲ့ပစ္စည်းဥစ္စာလေးတွေနဲ့ကိုရင်ကျောင်းသားတွေရဲ့မိဘတွေကိုပေးပြီးတော့အဲ့ဒီကိုရင်ကျောင်းသားကိုပညာသင်ပြီးတော့စောင့်ရှောက်တယ်တဲ့။ဒါကြောင့်ဘုန်းကြီးတို့အများစုကဆရာတော်ကြီးရဲ့တပည့်တွေကဘုန်းကြီးတို့ရဲ့ရွာမှာတပည့်အထွန်းကားဆုံးဆရာတော်ကိုပြပါဆိုရင်ဘုန်းကြီးတို့အများကြီးမှာဘုန်းကြီးတို့စက်ကြဆရာတော်တပါးပဲရှိပါတယ်။တပည့်တွေအပေါ်မှာခန္ဓာလို့မိဘကိုဆံပေးစီပေးပြီးတော့လူထွက်ခိုင်းမှာစိုးလို့ဆိုပြီးတော့မိဘအတွက်ထောက်ပံ့ကြေးတွေပေးပြီးတော့ကျောင်းသားသူငယ်တွေလူထွက်မခိုင်းအောင်စာတင်ခြင်းအောင်စီယုံပြီးတော့လုပ်ပေးသွားခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့သာသနာအတွက်ဘယ်လောက်ထိအကျိုးရှိတယ်ယနေ့ချိန်မှာဘုန်းကြီးတို့ယနေ့တက်နိုင်တဲ့များထိုက်တရောက်ပြီးပညာတက်ပြီးတော့အလုံးလုံးနိုင်တဲ့အဆင့်တွေဟာဆရာတော်ရဲ့ကျေးဇူးတရားတွေသာသနာအတွက်ဘယ်လောက်များထိရောက်တယ်ဘုန်းကြီးတို့ကတစ်ဆင့်ခုသာသနာမှာအလုံးလုံးနိုင်တဲ့ပညာရှင်သူတော်ကောင်းတွေထိုက်တဲ့လောက်မွေးထုတ်ပေးနိုင်ဒါဆရာတော်ကြီးရဲ့ကျေးဇူးတွေပဲအဲတချို့ကြတော့ဝေပုံကြေးကြတွေနဲ့သာသနာပြုလုပ်ငန်းဆိုတာလုပ်လိုက်တာသာသနာမျိုးဆက်တွေဆရာတော်ပညာရှင်သူတော်ကောင်းတွေတခູ່မှတပါးမှမပေါ်တာတွေအများကြီးရှိတယ်။ဝေကုံကြီးကြကသိမ့်ရာချီပြီးတော့ဂုံမယ်။ထောင်ချီပြီးတော့ပြုမယ်။ဒါပေမဲ့သူတို့ရဲ့ဝေကုံကြီးကြတွေဟာသာသနာဝန်ထမ်းကောင်းတယောက်ပေါ်ထွက်အောင်လုပ်နိုင်ပါသလား။အဲ့တော့မလုပ်နိုင်ဘူးဆိုလို့ရှိရင်ဘုန်းကြီးတို့သာသနာအတွက်ကျေးဇူးများတာဘယ်လုပ်ငန်းကပိုများတယ်။ဆရာတော်ကြီးရဲ့လုပ်ရက်ကဝေကုံကြီးကြမများပဲနဲ့အနာဂတ်သာသနာအတွက်ရိုးစက်ပြီးထုတ်ပေးလိုက်တာ။တချို့လုပ်ငန်းတွေကြတော့ငွေကုန်ကြေးကြတွေကတိတ်ပြီးတော့တိတ်ရာချီထောင်ချီများတယ်သာသနာမျိုးဆက်တပါးမှမပေါ်ဘူးဆိုရင်ဘုန်းကြီးတို့ဂုံတိတ်ခါဘယ်လောက်ရှိပါသလဲဒါလေးတွေစဉ်းစားစီခြင်းလို့ဒါဘုန်းကြီးကဂုံရှိသူနဲ့ဂုံမဲ့သူဆိုတဲ့တရားကိုဟောပြခြင်းဖြစ်ပါတယ်ဒါကြောင့်ဘုန်းကြီးတို့ချုပ်လိုက်လို့ရှိရင်ဂုံရှိတယ်ဆိုတာဘာလဲဆိုတော့လောဘဒေါသစဖြာတိယုံမာညစ်ကြေးကင်းစင်ဝေးမရေးဂုံရှိသည်တဲ့လောဘဒေါသပြစ်တည်ကင်းရင်ဂုံရှိတယ်နောက်တစ်ခါလောဘဒေါသစဖြာတိယုံမာညစ်ကြေးမြေရှက်ထိမရေးကုန်မဲ့သည်လုပ်ငန်းတစ်ခုဘာလုပ်ငန်းကိုပဲလုပ်လို့လောဘတွေဒေါသတွေအာဘတ်တွေအပြစ်တွေများနေပါတယ်ဆိုလို့ရှိရင်ဒါဂုံတိတ်ခါမဲ့တဲ့လုံးရက်ပါတဲ့ဒါလေးကိုသိစီခြင်းလို့ဂုံရှိသူနဲ့ဂုံမဲ့သူတရားကိုဘုန်းကြီးကဟောပြခြင်းဖြစ်ပါဒီတရားတော်ကိုနားယူပြီးတော့ယနေ့တရားဥပဒေတော်မှာတော်ရည်ခြင်းတို့မိသားစုကဂုံနဲ့ပြစ်ကိုဖွဲ့ခြားနားလည်နိုင်ကြပါစေကိုယ်တိုင်နားလည်တယ်လို့ပတ်ဝန်းကျင်ကိုလည်းပဲအမွေပေးနိုင်ရပါစေ။ဂုံနဲ့ပြည့်ကိုခွဲခြားနားလည်ပြီးတော့မှန်ကန်တဲ့လုပ်ရဂုံရှိတဲ့လုပ်ရကိုလုပ်ပြီးတော့ပါရမီတွေရင်းတန်တာမညံဖို့ညံခြင်းနိဗ္ဗာန်ချမ်းသာကိုကိုစီကိုငါလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲစီစေချာမြတ်ဝေချာစု